Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် April 19ရက်နေ့အင်္ဂါနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါတယ်ခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ကအတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့မနေ့တင်ဆက်မဲ့စီစဉ်နေတဲ့မှာဆိုလို့ရှိရင်သတင်းတွေကိုဥစွာတင်ပြပေးပါမယ်။ပထမအဦးဆုံးနားတော်တာဆင်ရမယ့်သတင်းတွေထဲမှာဆိုရင်ဖန်စီထိန်သိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကမြန်မာပြည်သူတွေစီးလုံးချဖို့တိုက်တွန်းလိုက်တယ်ဆိုတဲ့သတင်း။ယူကရိန်းအနောက်ဘက်ခြမ်းလီဗီမြို့ကိုရုရှားကမစ်ဆိုင်းဒုံးနဲ့တိုက်ခိုက်တဲ့အတွက်လူ9ဦးအနည်းဆုံးသေဆုံးခဲ့ပါတယ်။ဒါအပြင်ယူကရိန်းက EU ဥရောပသမဂ္ဂအဖွဲ့ဝင်ဖို့ရှောက်ထားလိုက်ပါတယ်။အဲ့ဒီသတင်းတွေပြီးမှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လင်းမှာပါ။ဒ
ီခါကျုပ်ဖြစ်နေတာပေါ့ဗျာ။အခုအသက်ထောက်တဲ့အင်ကြီးတွေကထိုက်ဆိုတာအရင်ကျုပ်ပြီးလို့ပြောတော့တိုးတဲ့မှာနေရတယ်။တိုးကိုယ်ဝဲနဲ့ကိုယ်ဝဲထောက်နေမယ်ဆိုပြီးအဲ့ဒါထောက်တယ်။အဲ့ဒါအသက်ကလေးတွေထောက်ခါတာချိုးကြတာ
။မကွေးတိုင်းပေါင်းမြို့တယ်တဲ့မှာကြေးရွာတချို့မီးရှို့ခံရပါတယ်။တချို့ရွာတွေကတော့နှစ်ခါပြန်မီးရှို့ခံရပါတယ်။မကြမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်။ဒါအပြင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်အလုတ်ထွက်ပြီးပြည်ပကိုထွက်ခွာတဲ့ဆရာဝန်အရေးအတွက်တွေလည်းတိုးလာနေပါတယ်။တရုတ်နဲ့ရေပိုင်နဲ့အငင်းပွားနေတဲ့အင်ဒိုနီးရှားကတော့အမေရိကန်ဘက်ကိုပိုပြီးချိန်သွားပါတယ်။စတဲ့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါ။အဲ့ဒီနောက်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှသက်တမ်းရောင်းအစီအစဉ်စတဲ့ဘတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့နန်းလောင်တို့ကပြောပြပါရောင်းမယ်ခင်ဗျာ။
ယူကရိန်းကိုရုရှားတွေဝင်ရောက်ကျူးကျော်တိုက်ခိုက်တာနှစ်လနီးပါးရှိလာချိန်မှာစစ်ဗေဒန်တိတ်မခံစားရသေးတဲ့ယူကရိန်းအနောက်ပိုင်းကလီဗစ်မြို့မှာတနင်္လာနေ့ကမစ်ဆိုင်းဒုံးကျည်နဲ့တိုက်ခိုက်တာခံရတဲ့အတွက်ခုနှစ်ဦးတည်းမနေသေဆုံးခဲ့ရတယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။လီဗစ်ဒေသအုပ်ချုပ်ရေးမှူးကတော့သူတို့ရဲ့စစ်တပ်အဆောက်အဦရှိရာနေရာတွေကိုမစ်ဆိုင်းဒုံး၃ခုထိမှန်ခဲ့တယ်လို့ပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်နဲ့မဟာမိတ်တွေရဲ့အရေးယူဒဏ်ခတ်မှုတွေဟာအောင်မြင်မှုမရှိဘူးလို့သူစီးပွားရေးဆိုင်ရာအရာရှိတွေနဲ့အွန်လိုင်းတွေ့ဆုံပွဲမှာပြောကြားလိုက်ခြင်းပါပဲအခုလိုပြစ်ခတ်မှုတွေလှုပ်လာတာဖြစ်ပါတယ်အနောက်နိုင်ငံကတာဝန်ရှိသူတွေကတော့ရုရှားပေါ်မှာဒဏ်ခတ်အရေးယူမှုတွေဟာရုရှားရဲ့စီးပွားရေးထိုးကျသွားအောင်တွန်းအားပေးတာဖြစ်ပြီးဒါဟာရုရှားစီးပွားရေးကိုနှစ်ပေါင်းများစွာထိခိုက်စေမယ်လို့ပြောပါတယ်ရုရှားတပ်တွေဟာလီဗစ်အပြင်ယူကရိန်းအရှေ့ပိုင်းအပါအဝင်နိုင်ငံတလောကတခြားပြစ်မှတ်အတော်များများကိုပြစ်ခတ်ခဲ့တာဖြစ်ပါတယ်တိုက်ပွဲဖြစ်ပွားရာဒေသတွေကလည်းယူကရိန်းအရက်သားတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်စ조사မှုတွေကိုတနင်္လာနေ့မှာလဲဒုတိယနေ့ဖြစ်နဲ့ရပ်ဆိုင်းထားရပါတယ်။ရုရှားတပ်တွေဟာယူကရိန်းမြို့တော် Kiev နဲ့မြောက်ပိုင်းဒေသတဝက်ကနေဆုတ်ခွာပြီးမကြခင်သတင်းပတ်တွေအတွင်းမှာပဲယူကရိန်းအရှေ့ပိုင်းကိုတပ်ရင်အားဖြည့်တင်းနေတာဖြစ်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီက EU ဥရောပသမ္မတတွေဝင်ဖို့အတွက်ရှောက်လွှာဖြည့်ပြီး Kiev ကိုရောက်နေတဲ့ယူကရိန်းဆိုင်ရာ EU သမ္မတကြီးမက်တီမက်ဆီကတ်စ်ကိုတနင်္လာနေ့ကပေးရလိုက်ပါတယ်
။ Один из этапов нашей державы.
ဒါဟာ EU ဥရောပသမဂ္ဂမှာယူကရိန်းပါဝင်နိုင်ဖို့လုပ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းနဲ့ယူကရိန်းနိုင်ငံသားတွေရဲ့ရည်မှန်းချက်အတိုင်းဆက်ပြီးဖြစ်မြောက်အောင်လုပ်သွားမယ်လို့သမ္မတဇယ်လန်စကီက EU ကိုတင်ဝင်ရှောက်လွှာတင်ရင်ပြောသွားတာပါ။ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒယ်လီယန်နဲ့ EU နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရယ်တို့ပြည့်ရခဲ့တဲ့မေဂုံမောင်းအတွင်းနှစ်တွဲပါဝင်တဲ့ EU ဝင်ခွင့်ရှောက်လွှာကိုဖြည့်ပြီး EU တန်မတ်ကိုပေးရခဲ့တာဖြစ်ကြောင်းလည်း EU အဖွဲ့ဝင်ဖြစ်တဲ့လက်ခံမယ်လို့မျှော်လင့်ကြောင်းလည်းသမ္မတကပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်ခဲ့ခြင်းကစပြီးပထမဆုံးချိန်ဖြစ်တဲ့ဥရောပကော်မရှင်အကြီးအကဲ April အစောပိုင်းမှာယူကရိန်းလာရောက်ချိန်မှာရှောက်လွှာစာရွက်တွေကိုသမ္မတဇယ်လန်စကီစီပေးပို့ထားတာဖြစ်ပါတယ်။ယူကရိန်းကို EU အဖွဲ့ဝင်ဖြစ်တဲ့လက်ခံတယ်မသိလာမယ့်သတင်းပတ်တွေအတွင်းမှာပဲဆုံးဖြတ်ဖို့ရှိတယ်လို့ဥရောပကော်မရှင်အကြီးအကဲကပြောပါတယ်။ယူကရိန်းနိုင်ငံ EU ရဲ့ဝင်ရေးဟာရုရှားကိုတမင်ရန်စတဲ့ပြဿနာတစ်ခုဖြစ်နေပြီးရုရှားသမ္မတဗလာဒီမီယာပူတင်က EU ရဲ့ကိုမဝင်ဖို့အတွက်ယူကရိန်းကိုချိန်ချောက်နေတာလည်းဖြစ်ပါတယ်။ယူကရိန်းမှာအခုချိန်ခါမှာတော့လူသားစာနာမှုဆိုင်ရာအဖြစ်ခက်ရစေဖြစ်လာမယ်အလားအလာမမြင်ဘူးလို့ကုလသမဂ္ဂအရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာတာဝန်ခံမာတင်ဂရစ်ဖစ်ကတနင်္လာနေ့ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
The ceasefires won't, they're not on the horizon right now.
အခုချိန်မှာအပြစ်ခံရစေဖြစ်လာမယ်အလားလားမမြင်ရသေးပေမဲ့နားမဲ့သတင်းပတ်တွေအတွင်းဖြစ်လာနိုင်တယ်လို့ဒီရက်ပူကြရင်လည်းကြာနိုင်ကြောင်းပြောပါတယ်။ဒါဟာဖြစ်ပေါ်နေတဲ့စစ်ပွဲအခြေအနေနဲ့ညှိနှိုင်းဆွေးနွေးမှုလို့အချက်နှစ်ချက်ပေါ်မူတည်နေတယ်လို့လည်းပြောပါတယ်။အဓိကကရုရှားအရာရှိတွေဘက်ကဒေသလိုက်အပြစ်ခံရစေတာမျိုးကိုအခုထိမလုပ်သေးတာကြောင့်ဖြစ်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂအကူအညီကယ်ဆယ်ရေးဆိုင်ရာအရာရှိတွေဘက်ကတော့လာမယ့်ရက်အနည်းငယ်အတွင်းမှာပဲယူကရိန်းအရှေ့ပိုင်းကတိုက်ပွဲတွေဖြစ်နေတဲ့ဒုံးစက်ဒေသကိုသွားဖို့အတွက်စီစဉ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်အဲ့ဒီဒေသကနေလူဟန့်စ်ဒေသတွေကိုကယ်ဆယ်ကူညီရေးပစ္စည်းတွေပို့ဖို့လုပ်မယ်လို့လည်းပြောပါတယ်။အီရတ်နိုင်ငံမြောက်ပိုင်းကကတ်စ်တပုံတွေရှိတဲ့နေရာကိုတူရကီစစ်တပ်ကဒရုန်းတွေရဟတ်ယာဉ်တွေလေယာဉ်တွေသုံးတိုက်ခိုက်ခဲ့တယ်လို့တူရကီကာကွယ်ဝင်ကြီးဌာနကတနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်။မက်တီနာဇက်နဲ့အဗာရှန်ဘာဆန်ဒေသတွေမှာရှိတဲ့သူတို့ရဲ့စခန်းတွေလက်နက်တူလောင်ယုံတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ကတ်စ်တပုံတွေဟာအီရန်နိုင်ငံမြောက်ပိုင်းကနေတူရကီနိုင်ငံတဲကိုတိုက်ခိုက်နေတာဖြစ်ပြီးတူရကီကိုနောက်ထပ်တိုက်ခိုက်ဖို့ပါစီစဉ်နေတယ်လို့လည်းတူရကီအစိုးရကပြောပါတယ်။အခုတိုက်ခိုက်မှုကနေကတ်စ်တပုံ19ဦးသေဆုံးပြီးတူရကီစစ်သား၄ဦးဒဏ်ရာရခဲ့တယ်လို့ AP သတင်းမှာဖော်ပြပါတယ်။ဒီစစ်စင်ရေးဟာစီစဉ်ထားတဲ့အတိုင်းအောင်မြင်မှုရှိတယ်လို့တူရကီကာကွယ်ဝင်ကြီးဟူလူစီအက်ကာရဲ့ပြောကြားချက်ကိုတူရကီအစိုးရရဲ့အနာဒိုလူသတင်းမှာဖော်ပြထားပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 MHz 5.40 kHz 8.13 MHz 5.51 kHz 98.9 နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမြန်မာပြည်သူပြည်သားတွေစီလုံးညီညွတ်မှုရှိကြဖို့သတင်းစကားပါလိုက်ကြောင်းနီဆတ်သူရီကိုကူကားပြီး Riders သတင်းတရမှာဖော်ပြထားပါတယ်။တဟာစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းထားတဲ့ဒေါက်အောင်ဆန်းစုကြည်စီကရှာရှာပပကြားတဲ့သတင်းစကားလည်းဖြစ်ပါတယ်။နိုင်ငံတော်လျှော့ချဲ့အဝရချိုးဖောက်မှုဆွဲချက်အပြင်အကျင့်ပြတ်ချဆမှုဆွဲချက်အတော်များများနဲ့ပါတရားရင်ဆိုင်နေရတဲ့ဒေါက်အောင်ဆန်းစုကြည်အနေနဲ့ထောင်နာအနှစ်150ကျော်အထိအမြင့်ဆုံးပြစ်ဒဏ်ချမှတ်နိုင်တဲ့ဆွဲချက်တွေနဲ့တရားရင်ဆိုင်နေရတာပါ။ပြည်သူတွေစီလုံးညီညွတ်ကြဖို့ပုံမှန်လင်းလင်းပြောဆိုကြဖို့မတူညီတဲ့အမြင်သဘောထားတွေကိုလည်းစိတ်ရှည်သီးခံစွာဆွေးနွေးကြဖို့သတင်းစကားပါလိုက်တယ်လို့နာမည်မဖော်လို့တဲ့အဲ့ဒီသတင်းရင်းမြစ်ကိုကိုကားပြီးရိုက်တာသတင်းမှရေးသားထားတာပါ။ထောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့တရားရေးရာကိစ္စရပ်တွေကိုပြောဆိုရမျိုးမလုပ်ဖို့စစ်ကောင်စီကတားမြစ်ထားတာပါ။စီလုံးညီညွတ်မှုရှိကြပါဆိုပြီးထောင်ဆန်းစုကြည်ဘာကြောင့်တိုက်တွန်းတာလဲဆိုတာကိုအသေးစိတ်မပြောပေမဲ့စစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးဖို့ပြောတာမဟုတ်ဘူးလို့လည်းအဲ့ဒီသတင်းရင်းမြစ်ကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရသူကိုရိုက်တာသတင်းဌာနကဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိဘူးလို့လည်းဖော်ပြထားပါတယ်။တိရီလင်ကနိုင်ငံမှာအသစ်ခန့်အပ်လိုက်တဲ့အစိုးရဝန်ကြီးသစ်18ဦးရဲ့နာမည်စင်တွေကိုသမရကိုတာဘာယာရာဂျာပတ်စကာကတင်းလာနေမှာကြေညာခဲ့ပါတယ်။ဒါပေမဲ့လည်းစီးပွားရေးချွတ်ချုံကြလာတဲ့နိုင်ငံအချက်အသေးတွေအပေါ်အစိုးရရဲ့ကိုင်းတွယ်ပုံကိုမကျေနပ်ရကဆန္ဒပြပေါ်တွေပေါပေါက်နေတာကြောင့်သူ့မိသားစုဝင်တွေတော့မပါတော့ပါဘူး။တိရီလင်္ကာနိုင်ငံရဲ့ပြဿနာတွေကိုအဖြေရှာတဲ့နေရာမှာဖွဲ့စည်းအုပ်ချုပ်ပုံကိုပြောင်းပြစ်တာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်လို့ဝန်ကြီးသစ်တွေကိုပြောကြတဲ့မင်းကုန်းမှာသမရကထည့်သွင်းပြောကြခဲ့ကြောင်းသမရယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။ Other Pavatina me arumu
ဒီရီတောင်းဆိုနေတဲ့စနစ်သစ်တွေပြောင်းနိုင်ဖို့လက်ရှိအချက်အသေးကအခွင့်အလမ်းကောင်းဖြစ်ပါတယ်။အဲ့ဒီလိုအခွင့်အလမ်းတွေအစိုးရအဖွဲ့လက်ထဲမှာရှိပါတယ်။ဒီလိုအပြောင်းလဲတွေလုပ်နိုင်အောင်ဝိုင်းကူညီပါဆိုပြီးလူငယ်တွေကိုပါတပါတဲ့ပန်ကြားထားပါတယ်လို့သမရရာဂျာပတ်စကာကပြောဆိုသွားတာပါ။တိရီလင်္ကာနိုင်ငံမှာကျွေးလည်ပင်းနှစ်နေပြီးတော့နိုင်ငံခြားငွေယောနယ်ကျဆင်းလာတာကြောင့်ပြည်သူသား20ရုံမှာဆေးဝါးအစာအစာနဲ့လောင်စာဆီမလုံလောက်မှုတွေနဲ့ရင်ဆိုင်နေရပြီးအချိန်အတော်ကြာလျက်စင်မီပြတ်တာမျိုးနဲ့လည်းကြုံနေရတာပါ။ဒါကြောင့်လဲမြို့တော်ကိုလံဘိုးရဲ့လက်မတွေပေါ်မှာဆန္ဒပြပွဲတွေနေ့စဉ်ပပောက်လာတာလည်းဖြစ်ပါတယ်။အီရန်နိုင်ငံအပေါ်ဆန့်ကျင်တဲ့လှုပ်ရှားမှုမျိုးအစ္စရေးဘက်ကမဆိုစလောက်ကလေးလှုပ်လာမယ်ဆိုရင်တော့အစ္စရေးနိုင်ငံရဲ့အလဲဘဟုကိုအီရန်ကပြစ်မှတ်ထားအီရန်စစ်ဘက်ကပြစ်မှတ်ထားတိုက်ခိုက်မယ်လို့အီရန်သမ္မတအစ်ဘရာဟင်ရေစီကတနင်္လာနေ့စီးပြအခမ်းအနားမှာပြောဆိုသွားပါတယ်။2015ခုနှစ်ကအနောက်နိုင်ငံတွေနဲ့အီရန်နိုင်ငံတို့ကြားသဘောတူညီမှုရခဲ့တဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ပြန်လည်အသက်သွေးဆွေးနွေးပွဲတွေရပ်တန့်နေချိန်မှာအီရန်သမ္မတရဲ့ပြောဆိုချက်ထွက်လာတာပါ။အရှိအလဲပိုင်းမှာနျူကလ িয়ার လက်နက်ပိုင်းနဲ့တခုတည်းသောနိုင်ငံအဖြစ် ကြည်ကြဲပြင်းပြယုံကြည်ထားကြတဲ့အစ္စရေးနိုင်ငံကအီရန်နျူကလ িয়ার သဘောတူညီချက်တွေကိုသူ့ဘက်ကလိုက်နာဖို့မလိုသလိုအီရန်နျူကလ িয়ার ထုတ်လုပ်တဲ့နေရာတွေကိုသူ့ဘက်ကအရေးယူဆောင်ရွက်တာမျိုးတောင်လုပ်နိုင်ပါတယ်လို့ပြောဆိုထားတာပါ။အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုက2018ခုနှစ်မှာနှုတ်ထွက်ခဲ့ပြီးအီရန်ပေါ်တန်ခတ်ပိတ်ဆို့မှုတွေပြန်ပြီးတော့ချမှတ်ခဲ့ပြီးတဲ့နောက်ဒီသဘောတူစာချုပ်ပြန်လည်အသက်သွင်းဖို့အမေရိကန်နဲ့အီရန်နိုင်ငံကြားသစင်ခံဆွေးနွေးနေတာတနေ့ကျော်ရက်ရောက်လာပါပြီ။COVID-19 ကာယောဂါအဆုံးသတ်နိုင်ရေးနိုင်ငံတကာရဲ့ကြိုးပမ်းချက်တွေနဲ့အနာဂတ်မှာပေါ်ပေါက်လာမယ့်မျိုးဗီဇပြောင်း COVID ပိုးတွေအတွက်ဘယ်လိုကြိုတင်ပြင်ဆင်ထားမလဲဆိုတာကိုမေလ10ရက်နေ့မှာအွန်လိုင်းကနေဆွေးနွေးမယ်။ဒုတိယညီလာခံကိုအမေရိကန်ပြည်ထောင်စုကပူးရဲကျင်းပသွားမယ်လို့သမ္မတအင်ဘီရောကကြေညာပါတယ်။ Omicron လိုမျိုးဗီဇပြောင်းပိုးသစ်တွေကူးစက်ပြန့်နှံ့လာတာကြောင့်ကမ္ဘာသမား COVID ပိုးကူးစက်မှုထိန်းချုပ်ရေးမဟာဗျူဟာချမှတ်ဖို့အရေးတကြီးလိုအပ်လာနေပြီလို့ငါးနိုင်ငံပူးရဲထုတ်ပြန်တဲ့အင်ဘီရောရဲ့ကြေညာချက်မှာပြောထားပါတယ်။နိုင်ငံပေါင်း20နဲ့ဖွဲ့စည်ထားတဲ့ CARICOM Caribbean Community ဥက္ကဋ္ဌ Belize G7 ဆက်မှုထိပ်သီး9နိုင်ငံလက်ရှိဥက္ကဋ္ဌ Germany ဆက်မှုအင်အားကြီးနိုင်ငံ20 G20 လက်ရှိဥက္ကဋ္ဌ Indonesia African သမဂ္ဂဥက္ကဋ္ဌ Senegal နဲ့အတူ American နိုင်ငံက COVID တိုက်ဖျက်ရေးထိပ်သီးညီလာခံကိုပူးရဲကျင်းပမှာဖြစ်ပါတယ်။ COVID ပိုးတကြော့ပြန်ကူးစက်ပြန့်နှံ့လာနေပြီးတော့တရုတ်နိုင်ငံကတင်းကျပ်တဲ့ကန့်သတ်ချက်တွေပြန်ပြီးတော့အချမ်းနိုင်ချိန်မှာဒီညီလာခံကျင်းပဖို့ဖြစ်လာတာပါ။အမေရိကန်နိုင်ငံမှာလည်း BA2 လို့ခေါ်တဲ့ COVID မျိုးကွက်သစ်ကူးစက်မှုတိုးလာတဲ့အတွက်အဆောက်အုံတွေထဲမဖြစ်မနေနှောင်းစီးတတ်ဖို့အမိန့်ကို Philadelphia မြို့မှာပထမဆုံးပြန်လည်ချမှတ်ထားပါတယ်။နိုင်ငံတကာပူးပေါင်းဆောင်ရွက်မှုအားနဲ့ COVID ကာယရောဂါကိုတိုက်ဖျက်ဖို့တိုက်တွန်းခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပထမဆုံး COVID ညီလာခံကိုပြည်ခဲ့တဲ့နှစ် September လမှာဖိတ်ခေါ်ကျင်းပခဲ့တာပါ။အဲဒီညီလာခံကျင်းပပြီးသိပ်မကြာခင်မှာပဲ Delta နဲ့ Omicron မျိုးကွက်သစ်တွေကူးစက်ပြန့်နှံ့လာခဲ့တာလည်းဖြစ်ပါတယ်။
မြန်မာနဲ့ကမ္ဘာကနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့နန်းလောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်ပါနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပါတော့မယ်။ပထမဆုံးအနေနဲ့အာရှဒေသအတွင်းရေပိုင်နဲ့အငင်းပွားနေတဲ့အငင်းပွားမှုဆိုင်ရာကိစ္စမှာတရုတ်ဘက်ကတိုးပြီးတော့ဖိအားပေးလာတာနဲ့အတူတခြားသောရှေ့တောင်အာရှနိုင်ငံတွေမှာအဓိကကျတဲ့နိုင်ငံရေးနိုင်ငံတွေနဲ့အတူအင်ဒိုနီးရှားနိုင်ငံကလည်းစစ်ရေးဆက်ဆံမှုမှာအမေရိကန်ဘက်ကိုယိမ်းလာကြောင်းသုံးသပ်သူတွေကပြောဆိုပါတယ်။ Ralph Jennings ရဲ့သတင်းဆောင်ပါကိုမတ်သိန်ဒီထိုက်ကဆက်ပြောပြပါမယ်
။အင်ဒိုနီးရှားနိုင်ငံနာတူနာကျွန်းစုရဲ့မြောက်ပိုင်းမှာရေနံနဲ့သဘာဝတန့်ွေတူးဖော်မှုကိုရပ်ဖို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းဒီဇင်ဘာလတည်းမှာတရုတ်ကတောင်းဆိုခဲ့ပါတယ်။အဲ့ဒီဒေတာဟာဆိုရင်တောင်ထုပ်ပင်လယ်ပြင်ရဲ့တောင်ဘက်အစွန်ဆုံးမှာတည်ရှိပြီးအင်ဒိုနီးရှားအစိုးရကတော့ North Natuna ပင်လယ်ပြင်လို့ခေါ်ပါတယ်။ကျွန်းစုအနီးကအင်ဒိုနီးရှားရေနံတူးဖော်ရေးလောက်ွက်အနီးမှာဇူလိုင်နဲ့ဩဂုတ်လအတွင်းတရုတ်ရဲ့တရားဥပဒေစိုးမိုးရေးဆိုင်ရာရေရင်တွေကင်းလှည့်ခဲ့ပြီးအင်ဒိုနီးရှားရဲ့တီးသန့်စီးပွားရေးဇုံအတွင်းမှာလည်းတရုတ်သုတေသနတင်ဘောကပင်လယ်ကျမ်းပြင်သုတေသနလုပ်ခဲ့ကြောင်းအမေရိကန်ခြေဆိုင် Asia Maritime Transparency Initiative ကပြောပါတယ်။တရုတ်ကအရင်သမိုင်းကြောင်းမှတ်တမ်းတွေကိုကိုးကားပြီးစတူယန်ကီလိုမီတာ 3.5 သန်းကျယ်ဝန်းတဲ့တောင်တရုတ်ပင်လယ်ပြင်ရဲ့90ရာခိုင်နှုန်းလောက်ကိုသူ့ပိုင်တယ်လို့ပြောဆိုနေတာပါ။အရှေ့တောင်အာရှ၄နိုင်ငံနဲ့ထိုင်ဝမ်တို့ကလည်းတရုတ်ဘက်ကပိုင်တယ်လို့ပြောထားတဲ့ဒေသတွေရဲ့ဒစိမ့်တစ်ပိုင်းဒါမှမဟုတ်လဲအားလုံးကိုသူတို့ပိုင်တယ်လို့ပြောနေကြပါတယ်။အင်ဒိုနီးရှားတပ်ဖွဲ့တွေနဲ့အမေရိကန်စစ်တပ်တို့ကြားနှစ်စဉ်ကျင်းပတဲ့ Garuda Shield စစ်ရေးလေ့ကျင့်မှုတွေမှာဒီနှစ်အတွက်တော့နိုင်ငံပေါင်း14နိုင်ငံထိတိုးချဲ့မယ်အကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်းအင်ဒိုနီးရှားစစ်တပ်ကကြေညာခဲ့ပါတယ်။ဩဂုတ်လ1ရက်နေ့ကနေ14ရက်နေ့ထိကျင်းပမယ်ဒီနှစ်စစ်ရေးလေ့ကျင့်မှုဟာဆိုရင်အင်ဒိုနီးရှားမှာလုပ်တဲ့အကြီးမားဆုံးစစ်ရေးလေ့ကျင့်မှုဖြစ်ကြောင်းGBP Aerospace and Defense သတင်း website ကဖော်ပြပါတယ်။အငင်းပွားပင်လယ်ပြင်မှာတရုတ်ရဲ့ချင်းချောက်မှုတွေထွက်ပေါ်လာချိန်အင်ဒိုနီးရှားဘက်ကအမေရိကန်နဲ့တခြားသောအနောက်မဟာမိတ်တွေကိုစစ်ရေးထောက်ကူသူတွေအဖြစ်ပို့ပြီးသဘောထားလာနေတယ်လို့သုံးသပ်သူတွေကပြောပါတယ်။ Australia နိုင်ငံ New South Wales တက္ကသိုလ်ကဂုံတူးဆောင်နိုင်ငံရေးသိပ္ပံပါမောက်ခ Carl Taya ကအခုလိုပြောပါတယ်။
That's caused Indonesia to look to the US.
ဒီအချက်ကြောင့်လဲအင်ဒိုနီးရှားကအမေရိကန်နဲ့တခြားသောနိုင်ငံတွေကိုအခုလိုရှုမြင်လာတာဖြစ်ပြီးအထူးသဖြင့်အမေရိကန်ကိုတော့တရုတ်အပေါ်တံပြန်ထိန်းကြီးတဲ့သဘောမျိုးဖြစ်ပါတယ်။
နိုင်ငံရဲ့ရေချောင်းသွာလာမှုဆိုင်ရာလုံခြုံရေးနဲ့နိုင်ငံရဲ့ရေပြင်နယ်နိမိတ်ကိုအကာအကွယ်ပေးရေးမှာပို့ပြီးတော့ခိုင်မာအကောင့်စီမှုအပါအဝင်ပြည်ရင်းနဲ့နိုင်ငံခြားရေးမူဝါဒတွေကိုပြောင်းလဲပြီးအိန္ဒိယသမုတ်တရားနဲ့ပစိဖိတ်သမုတ်တရားကြားမှာအင်ဒိုနီးရှားဟာကမ္ဘာတလွှာရေချောင်းသွာလာမှုအချက်အချာဖြစ်လာမယ်လို့သမ္မတဂျိုကိုဝီဒိုဒိုက2014ခုနှစ်အတွင်းမှာပြောပါတယ်အဲ့ဒီနောက်ပိုင်းမှာတော့ကျွန်းပေါင်း 18,500 ကျော်နဲ့ဖွဲ့စည်းထားတဲ့အင်ဒိုနီးရှားနိုင်ငံရဲ့ကမ်းခြေဆောင်တပ်ကတရုတ်အပါအဝင်တခြားသောနိုင်ငံတွေကတရားမဝင်ငါးပန်းသင်္ဘောတွေကိုမောင်းထုတ်တာသိမ်းယူတာတွေလုပ်ပါတယ်။2018ခုနှစ်နှောင်းပိုင်းမှာတော့တပ်ဖွဲ့ဝင်1,000ကျော်နဲ့အခြေစိုက်စခန်းကိုနာတူနာကျွန်းစုမှာဖွင့်လှစ်ခဲ့ပါတယ်။အိုအီဆွန်းဟာစင်ကာပူနိုင်ငံတကာဆက်ဆံရေးအင်စတီကျူကအကြီးတန်းပညာရှင်ဖြစ်ပါတယ
် I think both Indonesia and China are getting more
Indonesia နဲ့တရုတ်နှစ်နိုင်ငံစလုံးကသူတို့ရဲ့တည်ထောင်စီးပွားရေးစုံတွေမှာငြိမ်းချမ်းတွေထက်နေတဲ့ကိစ္စကိုဖြေရှင်းတာမှာပိုပြီးပြင်းထန်လာတယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်လဲဒီကနေ့ဒီအချိန်မှာဆိုရင်ထိတ်တိုက်တွေးမှုမျိုးပိုပြီးတွေ့လာပါတယ
် Indonesia ကအမေရိကန်ဘက်ကိုရင်းလာတဲ့အပေါ်တရုတ်ဘက်ကနင်းနေတော့စိုးရိမ်နိုင်တယ်လို့လည်းအိုးကပြောပါတယ်။အင်ဒိုနီးရှားဟာအမေရိကန်နဲ့အပြည့်အဝတသားတဲ့ဖြစ်နေတာမဟုတ်သလိုယူကရိန်းနိုင်ငံတွင်စစ်ပွဲရင်းနဲ့ပတ်သက်ပြီးလဲရုရှားကိုပြစ်တင်ရှုတ်ချမထားဘူးလို့သူကထောက်ပြပါတယ်။အင်ဒိုနီးရှားအနေနဲ့လဲတရုတ်နိုင်ငံကိုနှစ်စဉ်ဒေါ်လာ 16.8 တန်ဖိုးရှိပို့ခုံတင်ပို့ရာထိတ်တန့်နိုင်ငံဖြစ်အလေးထားသလိုနိုင်ငံခြားယင်းနှိမ့်မြှုပ်နှံမှုအများဆုံးနိုင်ငံလဲဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံတွင်မှအမေရိကန်ရဲ့အခန့်ကဏ္ဍအကောက်လာမဲ့အရေးကိုအင်ဒိုနီးရှားမွတ်စလင်လူထုကကန့်ကွက်နိုင်တယ်လို့လဲဂျကာတာကဘိုင်းနာနူးစန်တာရာတက်ကတူနိုင်ငံတကာဆက်ဆံရေးဌာနကတိကတူဖြစ်တဲ့ပါရာမီတာဂူရန်ကပြောပါတယ
် As long as China does not do anything
တရုတ်အနေနဲ့ဘာမှမလုပ်သမျှကာလပတ်လုံးဒါမှမဟုတ်လဲသူတို့ဟာအင်အားကောင်းသူတွေအဖြစ်ဖော်ပြတဲ့ကြီးညာချက်တွေမထုတ်တာဒါမှမဟုတ်လေသူတို့ရဲ့အင်အားကိုပြတ်တာတာမျိုးမလုပ်ဘူးဆိုရင်တော့အင်ဒိုနီးရှားအတွက်ရောအင်ဒိုနီးရှားပြည်သူတွေအတွက်ရောအဆင်ပြေပါလိမ့်မယ်လို့သူမကပြောခဲ့တာပါတရုတ်ကိုသတိပေးတဲ့အနေနဲ့အမေရိကန်ရေတပ်ရဲ့စစ်သင်္ဘောတွေဆင်းလွတ်နေတဲ့ကိစ္စကိုတော့ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားမှုမှာပါဝင်ပတ်သက်နေတဲ့အရှေ့တောင်အာရှနိုင်ငံတွေကအသီးသီးထောက်ခံထားကြတယ်လို့လဲကျွမ်းကျင်သူတွေက VOA ကိုပြောပါတယ်ရှင်
မတ်တင်ကြီးထိုက်တင်ပြသွားတာပါဆက်လက်ပြီးတော့မြန်မာပြည်ဘက်ကအခြေအနေတချို့ကိုတင်ပြပါဦးမယ်မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ရွာလုံးကျွန်းနီးပါးနေနေမီးလောင်ကျွမ်းသွားတဲ့ကင်းမရွာကတန်ရှိနေတဲ့နေနေကိုစစ်ကောင်စီကမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကဆက်ပြီးပြောပြပါမယ်
မကွေးတိုင်းပကုတ်ကူခရိုင်ထဲမှာဧပြီလ9ရက်နေ့ကစပြီးစစ်ကောင်စီကနေမီရှင်းလင်းမှုတွေလုပ်နေတာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တနင်္လာနေ့အထိပေါ့မြို့နယ်တောင်ပိုင်းဘက်မှာနေ့စဉ်ဆိုးသလိုတိုက်ပွဲတွေဖြစ်နေပါတယ်။ကြောက်ဦးကျွရမှာတက်ဆွဲခဲ့တဲ့စစ်ကောင်စီတပ်တွေဧပြီလ18ရက်တနင်္လာနေ့ကကင်းမကျေးရွာဘက်သွားစဉ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပေါ့မြို့နယ်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ်။
ဒီဘက်ကကျောင်းဦးမှာရက်တက်နေကောင်းနေပြီကျောင်းဦးကတက်ထိုင်နေကောင်းနေတက်ထူလာတာကျင်းမှမှာကျွန်တော်တို့နဲ့နိုင်မလို့ရင်ဒီဒေသခံဒီချက်တွေနဲ့ဣတိမှုရှိပြီးတော့နိုင်တော့ဣတိမှုရှိတော့ဘောနဲ့လက်နဲ့ကြည့်လိုက်နိုင်ငံနဲ့အကုန်ပြစ်တယ
်စစ်ကောင်စီတက်တွေစစ်ကြောင်းသွားစဉ်လမ်းမှာတွေ့တဲ့ဒေသခံတချို့ကိုဖမ်းဆီးခေါ်ဆောင်သွားပြီးအချို့ကိုရိုင်းနှက်ကပြန်လွှတ်ပေးခဲ့တယ်လို့ PDF ကကောဒေသခံဘက်တွေကပါအခိုင်အမာပြောဆိုပါတယ်ကင်းမကြီးရနာမှာတိုက်ပွဲဖြစ်ခဲ့ပြီးနောက်စစ်ကောင်စီတက်နဲ့စစ်ကောင်စီကိုထောက်ခံအားပေးတဲ့ပြူစောထီတွေဟာကင်းမရွာတွေကနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့လို့နေအိမ်20နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတူကပြောပါတယ်
။နေအိမ်က20လောက်လောက်တော့ပြ။20လောက်ဆိုဒီလိုပြ။တော့တဲ့မှာနေရတာသူများရာတဲ့မှာတဲထောင်နေရတာဆိုတော့ညင်းဝင်လို့မဟုတ်တော့ကိုယ့်အိမ်ဝင်းထဲကိုပဲကျန်းထောင်နေလဲဆိုတော့အိမ်ရှင်နေလဲပါတယ်ခင်ဗျအဲ့ဒါလေဦးလောက်ရှိတယ်ခင်ဗျအဲ့ဒါတွေကတော့နှစ်ခါချုပ်ဖြစ်တော့တာပေါ့ညာသူတို့ကအခုအသက်ထောက်တဲ့အိမ်ကြီးတွေကထပ်ရှုတာအရင်ချိုးပြီးလို့မကြောင်တော့တဲ့မှာနေရတယ်တော့တဲ့မှာနေရတာအမြရာထဲမှာထောက်နေရတာဆိုတော့သူကိုယ်ဝင်နဲ့ကိုယ်ပဲထောက်နေမယ်ဆိုပြီးအဲ့ဒါတော့ထဲထောက်ထဲအဲ့အသက်ကလေးတွေထောက်ခါကဝါအိမ်ကြီးတွေပေါ့ညာအဲ့ဒါလေးတွေကိုထပ်ချိုးတော့တာခင်ဗျအဲ့ဒါတစ်ထပ်ပေါ့အဲ့လူကြီးကတော့
ကင်မရွာကိုမီးရှို့ပြီးဧပြီလ18ရက်ည7နာရီခန့်မှာပေါ့မြို့နယ်တောင်ပိုင်းနဲ့စိတ်ဖြူမြို့နယ်ကြားကချောင်းဆောင်ရွာကနေအိမ်တွေကိုလည်းမီးရှို့နေရဲလို့ဒေသခံတွေကပြောပါတယ်။ချောင်းဆောင်ကြီးရွာကနေအိမ်တွေမီးလောင်ကျွမ်းနေတဲ့မီးတောက်တွေကိုအဝေးကနေမြင်နေရတယ်လို့လည်းပြောပါတယ်။ည7နာရီခွဲကျော်တဲ့အထိမီးမငြိမ်သေးဘူးလို့ဒေသခံတွေကလည်းပြောပြပါတယ်။2023ဇွန်လ15ရက်နေ့တုန်းကကင်းမကြီးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ရွာတွေကနေအိမ်တွေမီးရှို့ခံရတဲ့အတွက်နေအိမ်150နီးပါးမီးလောင်ကျွမ်းခဲ့ပါတယ်။မီးရှို့မှုနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်ဆွတ်ဆွဲခဲ့ကြပါတယ်။အဲ့ဒီအချိန်ကတည်းကကင်းမကြီးရွာကပြည်သူအများစုဟာတောတောင်တွေထဲမှာနေထိုင်နေရပါတယ်။ဧပြီလ18ရက်တနင်္လာနေ့ကပေါ့မြို့နယ်တောင်ပိုင်းမှာမိုးတဲထန်စွာရွာသွန်းပြီးမိုးသီးတွေပါကျွေးတဲ့အတွက်စစ်ဘေးဒုက္ခတွေရေဒုက္ခရောက်နေတယ်လို့အဆိုပါဒေသခံကဆက်ပြီးပြောပါတယ်
။7နာရီခွဲလောက်မှမီးရှို့ပြီးမှ2နာရီလောက်ကြာပြန်သွားပြီဆိုအဲ3နာရီကျော်ကျော်လောက်ကြာတော့မိုးရောလေရောလာမိုးသီးတွေရောကျတာဗျကျွန်တော်တို့ရှိမှအဲ့ဒါလေတွေရောတိုက်အဲ့လိုတွေဖြစ်လို့တို့တို့ဒုက္ခရောက်ဖို့ရ။ကြဲတော့တဲ့နေမှာထောက်နေရတယ်ဆိုတော့နောက်ထပ်တစ်ဆင့်စစ်သားတွေအဲ့ပြစ်ခတ်ထားတွေဖြစ်တယ်ဆိုပြီးမှရှင်မြောင်တော့ကြတွေကိုကြဲတွေနွားတွေရောလူတွေရောအကုန်လုံးထွက်ပြေးကြည့်နေတဲ့အချိန်မှာတချို့ကဝေးဝေးကြည့်တဲ့လူကကိုယ့်နဲ့ကိုယ်ပြန်မရောက်ခင်ဘူးလမ်းနဲ့မိုးတွေလေတွေမိုးကြီးတွေလည်းအဲ့လိုကြည့်ခဲ့ကြအနာနီးနီးတွေကြည့်တဲ့လူကတော့ကိုယ့်နဲ့ကိုယ်ပြန်ရောက်ခင်တော့လွတ်ထားဖို့အဲ့လိုတွေလည်းရှိခဲ့က
ြဧပြီလ9ရက်ကစလို့ပေါ့မြွတ်နယ်တောင်ပိုင်းမှာစစ်ကောင်စီတပ်တွေနေမြေရှင်းလင်းနေတဲ့အတွက်နေအိမ်400နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံ11,000ကျော်ဟာစစ်ဘေးဒုက္ခသည်အဖြစ်တောတောင်တွေခိုလုံနေကြရပါတယ်ခင်ဗျာ
ဒါကတော့မကွေးတိုင်းနယ်ကပေါ့မြွတ်နယ်ဘက်ကအခြေအနေတွေကိုကိုရဲမုံပြောပြသွားတာပါဆက်လက်ပြီးတော့မြန်မာပြည်နဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပါအောင်မယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဆရာဝန်တွေစစ်မှားရေးဝန်ထမ်းတွေကနိုင်ငံရထားကိုအလုလုပို့ထွက်ခွာသူတွေပိုများလာနေတယ်လို့ပြည်တွင်းဆရာဝန်အတိုင်းဝိုင်းကပြောဆိုပါတယ်အခုလိုနိုင်ငံခြားထွက်ခွာသူတွေမှာလူငယ်လူလတ်ပိုင်းတွေပိုများလာပါတယ်ကိုဗစ်ကာလတခြားနိုင်ငံတွေမှာစစ်မှားရေးဝန်ထမ်းလိုအပ်ချက်ရှိတဲ့အပြင်တချို့ကလည်းပညာဆက်ပြီးစီးပွားလူတွေရွယ်ချက်နဲ့ထွက်ခွာကြတာဖြစ်ပါတယ်နိုင်ငံရဲ့ချားပြောင်းရွှေ့အလုလုကြတဲ့လူငယ်ဆရာဝန်တချို့ကိုဆက်သွယ်မေးမြန်းပြီးတော့မတ်မြသဇင်အောင်ကတင်ပြထားပါတယ်
။မြန်မာနိုင်ငံမှာဆီယနာသိန်းနာတနည်းကျော်ကျလာပြီးတဲ့အချိန်မှာမျိုးဆက်သစ်ဆရာဝန်နေတဲ့နိုင်ငံရဲ့ချားကိုပြောင်းရွှေ့အလုလုတဲ့သူတွေပိုများလာပါတယ်။ကိုဗစ်ကရောဂါလှိုင်းကြောင်းပြည်ပစာမီဝရီဖြေဖို့အခက်အခဲတွေရှိတဲ့အပြင်နိုင်ငံရေးမတည်ငြိမ်တာလောက်ခလာစာနေပါတာနဲ့ကိုပိုင်ခံယူချက်ရည်မှန်းချက်တွေကြောင့်ပြည်ပထွက်ခွာကြရတယ်လို့ပြောပါတယ်။
လူတိုင်းကတော့ကိုယ်ပိုင်ခံယူချက်အဆုံးဖြတ်ချက်တွေရှိတာပဲအဲ့တော့ကိုတယောက်တည်းရဲ့ကိုယ်ပိုင်ခံယူချက်အရာပြောရမယ်ဆိုရင်ဘာလို့မြန်မာပြည်မှာဆရာဝန်စက်မလုပ်တာလဲမေးရင်ပညာတတ်တွေတမိုးမထောက်လို့ခံစားရတယ်ဆရာဝန်မမဟုတ်ဘူးဘယ်ပညာတတ်ကိုမဆိုသူတို့တက်ထားတဲ့ပညာအရေးချင်းနဲ့ထိုက်တန်နဲ့အတိမတ်ပြုမှုလို့တမိုးထားမှုလို့ရှိတယ်မယ်ပေးလို့ပေးရမယ်ပေါ့နော်တခြားနေရာမှာဒီပညာအရေးချင်းအတူတူပဲကိုပညာပဲတယောက်လိုရာပင်ရထိုက်တဲ့အခြေခံလာစာလေးအခွင့်အရေးစသည်အဖြစ်ပေးနိုင်မယ်ဆိုရင်တော့ကိုတန်ဖိုးထားတဲ့နေရာကိုပဲရွေးချယ်ပါပဲလေကိုတန်ဖိုးထားတဲ့နေရာကိုပဲရွေးချယ်ပါပဲအဲ့ဒါတော့ကိုခံယူချက်ပေါ့နော်ဒါပေမဲ့လည်းကိုအရေးချင်းကိုပညာကိုထိုက်တိုက်တင်တာအတိမတ်မပြုတ်နိုင်တဲ့နေရာမှာမနေနိုင်ဘူးအဲ့တော့ကိုအတိမတ်ပြုတ်နိုင်တဲ့နေရာကိုပဲရွေးချယ်မယ်ဆိုရင်သုံးချက်ချက်နဲ့မြန်မာနိုင်ငံမှာဆရာဝန်စက်မလုပ်တော့ဘူးဆိုပြီးတော့သုံးချက်ပြီးထွက်လာတာပ
ါတချို့ကလည်းမြန်မာနိုင်ငံမှာလုပ်ငန်းခွင်ဝင်ရောက်ခဲ့ပြီးတော့မှနိုင်ငံရေးအခြေအနေတွေကြောင့်ပြည်ပထွက်ဖို့ဆုံးဖြတ်ခဲ့ရတယ်လို့ကိုရိုင်းလုပ်ငန်းခွင်ကိုစွန့်ခွာခဲ့သူဆရာဝန်တူကပြောပါတယ်
။2021ဖေဖော်ဝါရီတရနောက်ပိုင်းပေါ့နော်။အဲဒီမတိုင်ခင်ကတော့ဒီကိုနိုင်ငံမှာပဲနေပြီးတော့ပဲဒီဟိုအစိတ်ကူတာဟိုဘာလို့လုပ်ဖို့အိုင်ဒီယာရှိပြီးတာပေါ့နော်လုပ်နေခဲ့တာပေါ့။ဒါပေမဲ့အဲဒီနောက်ပိုင်းမှာဟာကြတော့တည့်တဲ့အချိန်ပဲပေါ့နော်ဒီကျွန်တော်တို့ကပြောရဲအဲ professional တွေဒီပြောင်းနေဒီဝါရီကိုကအာတမိုးထားတာဒါတွေကလည်းဖြစ်တော့မှာမဟုတ်ဘူးပေါ့နော်ပြီးတော့ဆရာအောင်ဆိုတာလည်းသိကူရဲဆိုရင်ကကျွန်တော်တို့သိကူတဲ့ဆရာအောင်ရှိအောင်လည်းရတာမဟုတ်ပေါ့နော်တခြားတော့ဒီ structure တွေလိုတဲ့ဟိုကပြောင်းဆိုင်ဒီယောဂအရှင်တွေသိဖို့အတွက်ဆိုရင် pay powder တွေအဲဒီလိုမျိုးဟိုတက်မှန်ရိုက်တာတွေဒီကိစ္စတွေရှိတယ်ပေါ့နော်ဒီနောက်ပိုင်းမှာဆိုရင်ကိုယ်ရှင်ကျွန်တော်လည်း1990ဆို2000ပြည့်နှစ်ကလိုအချိန်နေမျိုးတွေကိုပြန်သွားရောမင်းဆိုတာအရင်သိလိုက်တာနဲ့နောက်တစ်ခုကကျတော့ဒီကုဖြစ်ပြီးတဲ့နောက်ပိုင်းမှာဆိုတော့ဒီလိုအဲ့လိုမျိုးပေါ့နော်အရာအနိုင်ကျင့်တဲ့လူတွေအောက်မှာအဲ့လိုမျိုးအောက်မှာတော့အလုံးမလုံးချင်တော့ဆိုတော့အတွက်ကြောင့်မို့လို့ကိုယ်နိုင်ငံနေပြီးတော့ကိုယ်နိုင်ငံမှာလုံးမလုံးခင်တဲ့ပေါ့နော်နိုင်ငံအောင်ဆုံးပါဘူးဆုံးဖြတ်လိုက်တာ
မြန်မာနိုင်ငံမှာနှစ်နှစ်ချီအချိန်ဆွာအရင်မြင်တဲ့ ငွေကြေးအကုန်ကျခံဆရာဝန်ဖြစ်အောင်ကြိုးစားခဲ့ပြီးအခုလိုနိုင်ငံရဲ့ချားမှာပြောင်းရွှေ့လုပ်လို့ရတဲ့အခါမှာအခက်အခဲတွေနဲ့ကြုံတွေ့ရတယ်လို့လည်း UK ရောက်ဆရာဝန်တချို့ကပြောပါတယ
်။အခက်အခဲတွေကတော့အများကြီးပေါ့နော်။ဒါပေမဲ့ပြောရမယ်ဆိုရင်ပထမအချက်ကကိုယ်နိုင်ငံနဲ့ပါဆိုပါမမတူတဲ့ချားမှာရေးစနစ်ထောက်ခဲစစ်တမ်းနှစ်ခုကအရင်ကကြွားချားလွန်နေပေါ့နော်။လူနာအတတ်နဲ့ရင်းပြီးတော့အလုပ်လုပ်ရတယ်ဆရာဝန်အလုပ်ဆိုတော့အမားရင်းတိမ်တောင်းမှလက်မခံနိုင်ဘူးလေ။နောက်ဒုတိယအချက်ကတော့ language barrier ဘာသာစကားအခက်အခဲပေါ့နော်။မိတူကပြောဆိုလောက်ကန်ဆက်ဆက်နေရတဲ့အချိန်မှာကိုယ့်ရဲ့မိခင်ဘာသာစကားသုံးလို့မရဘူး။ second language english ကိုသုံးနေရတော့အများကြီးကြိုးစားရတယ်ပေါ့နော်။ကိုယ့်လုပ်ငန်းဝင်ကလုပ်ဖို့ကန်ပတ်ဆရာဝန်ဆရာမအစလူနာနဲ့ဆရာဝန်နဲ့ဆက်ဆံရတာလေ။နောက်ဆုံး water ကအလုပ်တမအဆုံးပေါ့နော်။ပြောရမယ်ဆိုရင် system မတူပါရဲ့ language barrier ရတော့အကြီးမားဆုံးအခက်အခဲပါ
။ပြည်ပဘွဲ့လွန်စာမေးပွဲဖြေလို့တဲ့မြန်မာနိုင်ငံကဆရာဝန်တချို့အနေနဲ့စာမေးပွဲဖြေဖို့နိုင်ငံရခြားထွက်တာမှာအခက်အခဲတွေနဲ့ကြုံနေရတယ်လို့တချို့ကလည်းစာမေးပွဲဖြေပြီးတော့မြန်မာနိုင်ငံကိုမပြောင်းတော့ဘူးဆုံးဖြတ်လိုက်တာလည်းရှိပါသေ
းတယ်။2021 February နောက်ပိုင်းမှာဆိုရင်လို့ဟိုနိုင်ငံသားကိုထွက်ဖို့ဆိုရင်ကအရင်တော့လည်းပြောလက်တကူထွက်လို့မရတော့သူတို့တွေရဲ့ဒီ mobile group တို့ပါလို့တွေတင်ရတာရှိရဲ့ဒီကိစ္စတွေပေါ့နော်ဒါတွေကလည်းဘယ်လိုဖြစ်ဖြစ်အခက်အခဲကြက်တယ်ကြာမှဆိုရင်ပါတာပဲပေါ့နော်နောက်ပိုင်းဆိုရင်အခုဒီဟို2021အကုန်2021အစပိုင်းမှာဆိုရင်အဲဒီ even ဒီသေဟိုဆရာဝန်တွေကိုဆိုပေးမထွက်တာပေါ့နော်အဲဒီကိစ္စတွေအပြောရည်ရှိလာတယ်ပေါ့နော်နောက်ပြီးရခါမှာဆိုရင်လည်းဟိုအရင်တော့လည်းမျိုးဆိုရင်တော့ဒီတောင်ပိုင်းထွက်ပြေးကြတယ်ပြီးရင်ကိုယ်နိုင်ငံကိုခဏပြန်နေတဲ့အလုပ်တွေပါအကြောင်းပါပဲမြန်မာနိုင်ငံနေဒီUK ရောတောင်မြေတစ်ခါလုံးလုံးတဲ့ US ဆိုအော်ဒီလိုထွက်ကြရရှိရပေါ့အခုကျတော့အဲ့လိုလုံးကိုကြံရတဲ့သူတွေမှာလည်းတော်လေးကိုဒုက္ခရရောက်လာရရှိရပေါ့နော
်လူငယ်တဲ့နှစ်ပေါင်း20လောက်ကလေးကအမေရိကန်နိုင်ငံမှာအခြေချနေထိုင်ခဲ့သူဆရာဝန်တူကတော့အခုလိုလူငယ်မျိုးဆက်တစ်ဆရာဝန်တွေပြပပြောင်းရွှေ့လှုပ်လှုပ်ကြတဲ့အပေါ်မှာလူငယ်တွေအနေနဲ့အလွယ်တကူမဆုံးဖြတ်ကြဖို့သူ့အမြင်ကိုအခုလိုပြောပါတယ
်ဒီထွက်လာတော့မှလေကျွန်မအနေနဲ့ပို့ပြီးတော့တိုးတက်မယ်ပို့ပြီးတော့အဆင်ပြေမယ်ဆိုတဲ့အနေအထားမျိုးကိုတွေးပြီးတော့ထွက်ခဲ့တာဖြစ်ပါတယ်။လက်ရှိအချိန်ကြီးကကျမတို့တိုင်းပြည်ကနေပြီးတော့ဆရာဝန်ဘွဲ့ရထားတဲ့မောင်လေးမြမလေးတွေကတခြားတိုင်းပြည်တွေကိုထွက်ပြီးတော့အလုပ်လုပ်ဖို့ကြိုးစားကြတယ်။အများကြီးထွက်သွားကြတာကိုတွေ့ရတယ်။ဟိုကျမတွေ့တုံကပြောရလို့ရှိရင်တော့ဟိုကိုတက်ကိုလည်းထွက်ခဲ့တာဖြစ်ပေမဲ့အခုချိန်မှာဟိုကျမတိုင်းပြည်အတွက်ပေါ့နော်ဒီလိုမျိုးအများကြီးထွက်သွားတာတွေကတိုင်းပြည်အတွက်စစ်မှန်ရေးအခန့်ကဏ္ဍမှာအများကြီးဆုတ်ယုတ်မှုတွေရှိပါတယ်။အဲ့တော့ကျမအကြံပေးတဲ့ချက်ကတော့ဘယ်တိုင်းပြည်မှာမှဆိုပါထွက်လာခဲ့ပြီဆိုရင်တော့လွယ်လွယ်ကူကူနဲ့အလုပ်တစ်ခုပြန်ရဖို့မလွယ်ပါဘူး။သူသဖြင့်အမေရိကမှာဆိုလို့ရှိရင်ပိုဆိုးပါတယ်။ဟိုအစအနေပြန်စရတာပေါ့နော်။အဲ့တော့ကိုတိုင်းပြည်ရဲ့စစ်မှန်ရေးအခန့်ကဏ္ဍမှာပိုပြီးတိုးတက်ဖို့ဆိုလို့ရှိရင်တော့ဟိုဖွဲ့ရပြီးသားတွေဆရာဝန်တွေကိုဟိုလာကအနေနဲ့လည်းကောင်းကောင်းမွန်မွန်ပေးမယ်အခွင့်အရေးပေါ့နော်သူတို့ရတင်ရထိုက်တဲ့အနေအထားမျိုးဖန်တီးပေးလို့ရှင်တော့ကိုတိုင်းဒီကိုနေရာတော့နေပြောစရာနေရအရက်တစ်ခုပါပဲစက်မရေခန်းကန်တာအနေနဲ့အတော်ဝင်ရှိတဲ့လူတွေကလည်းဒီကိုနိုင်ငံကနေပြီးတော့မှတံပိုးရှိတဲ့လူတွေအရန်စူးစမ်းခဲ့ရတဲ့လူတွေအပြင်ကိုထွက်မသွားဘလို့နည်းနဲ့သူတို့ကိုချီးမြှောက်ပြီးတော့ဘလို့နည်းနဲ့ခြေနေကောင်းတွေကိုဖန်တီးပေးနိုင်မလဲဆိုတာကိုစဉ်းစားပြင်နေလို့မြင်ပါတယ်ကျွန်မမြင်တာတော့ကိုတလောက်စူးစမ်းခဲ့ပြီးမှပေါ့နော်ဟိုထထိုက်တန်တန်ကိုတိုင်းပြီးမှကိုလုတ်ပြီးတော့ထထိုက်တန်တန်ရနိုင်တဲ့အနေအထားတစ်ခုတော့စိုးရအနေနဲ့ဖန်တီးပေးတင်တယ်လို့ကျွန်မထင်တယ
်2021 February လဆေယနာသိမ့်ပြင်းနောက်ပိုင်းမှာကျမ်းမာရေးကဏ္ဍအပါဝင်ကဏ္ဍအသီးသီးကပညာရှင်တို့အကျမ်းမဖက်အာနာဖီဆန်ရေး CDM လှူရှားမှုမှာပါဝင်ခဲ့ကြပါတယ်ဆေယနာသိမ့်စနာပြပွဲမှာထင်ရရသူတွေကိုကုသပေးတဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတချို့လည်းဖန်စီခံခဲ့ရပါတယ်။ကမ္ဘာပေါ်မှာမြန်မာနိုင်ငံဟာစာရေးဆရာတွေတက်သည့်ပညာရှင်တွေကိုဖန်စီထောင်ချတာတတိယအများဆုံးဖြစ်တယ်လို့ဧပြီလ23ရက်နေ့ကထုတ်ပြန်တဲ့ American စာရေးဆရာများအသင်းရဲ့2021ခုနှစ်အတွက်လွတ်လပ်စွာရေးသားဖော်ပြခွင့်ဆိုင်ရာအစီရင်ခံစာရေးမှလည်းဖော်ပြထားပါတယ်ရှင်။
ဒါကတော့မြန်မာနိုင်ငံကနေဆရာဝန်တွေပြည်ပထွက်ခါရာများလာတဲ့အကြောင်းကိုမှန်းများသစဉ်အောင်ပြောပြသွားတာပါ VOA American အသံရဲ့အင်္ဂါနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ
ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့အင်္ဂါနေ့မတပိုင်းအတန်လွင့်အစီအစဉ်ဒီကိုလိုင်းနုမီတာ30နဲ့49နဲ့လိုင်းလမ်းမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကန္တာတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ
်အခုလက်ရှိဈေးကွက်ကတော့ပြည်တွင်းမှာရပ်တည်လို့ရတယ်ဗျဒါပေမဲ့နောက်အများကြီးထွက်လာရင်တော့ပြည်တွင်းနဲ့ကျွန်တော်တို့ကုန်အောင်မဖြုံးနိုင်တော့ဘူးအဲ့ဒါကြောင့်ကျွန်တော်တို့အင်ကြီးချင်းနိုင်ငံတွေကိုကျွန်တော်တို့တက်ခဲ့
မကြမီထုတ်လွှင့်မဲ့စီးပွားရေးအစီအစဉ်နဲ့မှာအပြည့်စုံကုန်တော့တော်တော်ဆင်ရပါမယ်ဒါအပြင်အပတ်စဉ်တင်ဆက်နေကြဘလော့ဂါတွေပြောသမျှသက်တမ်းရောင်အစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်ဒါအပြင်သတင်းဆောင်ပါတစ်ပုဒ်ကိုလည်းတင်ပြပါဦးမယ်အခုပထမအဆုံးအနေနဲ့ကတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြလိုပါတယ်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ DRC ထဲကခီဗူရေကန်ကျမ်းပြင်မှာစုပုံလာတဲ့ပလတ်စတစ်အမှိုက်သရိုက်တွေကြောင့်နိုင်ငံအရှေ့ပိုင်းကအကြီးဆုံးရေအားလျက်စစ်ဓာတ်အားထုတ်လုပ်ပေးနေတဲ့တာပိုင်စက်ကြီးတစ်လုံးပျက်စီးသွားခဲ့ရပါတယ်ရူစီစီရေလောင်တမန်ကြီးတဲ့ကိုထောင်ပေါင်းချီတဲ့ပလတ်စတစ်ဘူးကိုနေနဲ့အခြားအမှိုက်မျိုးစုံတွေရေကန်ရေတွေမြေတွေနဲ့အတူမျောပါလာတာပါနိုင်ငံအရှေ့ပိုင်းမျိုးတွေကိုပေးနေတဲ့ရေအားလျက်စစ်ဓာတ်အား20ရာခိုင်နှုန်းအထိကျဆင်းသွားပါတယ် AFP သတင်းကိုအခြေခံပြီးတော့နန်းလောင်ကတင်ပြပေးပါမယ
်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ DRC ထက်ကရေအားလျက်စစ်ထုတ်လုပ်နေတဲ့ဒရူစီစီရေလောင်သမန်ကြီးမှာပလတ်စတစ်အမိုက်တရိုက်တွေတောင်းလို့ပိတ်ဆို့နေပါတယ်ထောင်ထောင်ချီတဲ့အချိုရည်ဘူးတွေဖော့ဘူးတွေအပြင်ပစ္စည်းထုတ်ဖို့ပလတ်စတစ်စရကြောင်းရေအားလျက်စစ်ထုတ်လုပ်တဲ့တာပိုင်စက်ကြီးတခုလည်းထိခိုက်ပျက်စီးခဲ့ရပါတယ်ရမန္ဒာနိုင်ငံနဲ့ကီလိုမီတာ90ကျော်နေဆက်ချင်းထိဆက်နေတဲ့နေရာကရေကန်ကြီးတဲ့လူတွေမစင်မချင်းဆွန့်ပစ်လိုက်တဲ့ပလတ်စတစ်အမိုက်တရိုက်တွေရေလောင်သမန်ကြီးဘက်ဆီဆင်းရောက်ရှိလာတာပါ။ရူစီစီရေအားလျက်စစ်ဆက်ရုံအမတ်တစ်မန်နေဂျာလီဗင်ချီဇန်ဂူကပိုဆိုးလာတဲ့အမိုက်ပြဿနာကိုအခုလိုရှင်းပြပါဗ
ျ။ déchets congelés dans le lac ou dans la
rivière. ဘယ်နေရာကနေပဲဖြစ်ဖြစ်ရေကန်တွေချောင်းတွေမြောင်းနေတဲ့ဆွန့်ပစ်လိုက်တဲ့အမိုက်တရိုက်တွေကနောက်ဆုံးဒီကိုပဲစုပုံရောက်ရှိလာပါတယ်။နိုင်ငံအရှေ့ပိုင်းဂူမာမျိုးကပစ်လိုက်တဲ့အမှိုက်တွေလည်းဒီကိုပဲရောက်လာတာပါ။လူစည်းစီမြစ်ဖက်ကရေကန်နဲ့ရေရီစီးဆင်းလာတဲ့အတွက်အဲ့ဒီရေနဲ့အတူကန်တွေကအမှိုက်တွေရောက်လာတာဖြစ်ပါတယ်
။ပလတ်စတစ်အမှိုက်တွေပြဿနာကအခုမှအသေးအဆန်းဖြစ်လာတော့မဟုတ်ပါဘူး။တန်ရှင်ဝန်အဖြစ်ဆယ်နှစ်ကျော်လောက်ကင်လာတဲ့ဘယူမာနီမူဘာလာမအတွက်တော့အခုလိုဝန်နဲ့အားမမျှတဲ့အမှိုက်ဆယ်ရဲ့အလုပ်ကတောင်းတက်ခေတစ်ခုဖြစ်ပါတယ်။သူကအခုလိုပြောပါတယ်
။ Yeah, တို့ရှိဘူးချက်ဖို့နာကွာနာရောပန်ဒါ
ရှိပါပြီ။အတော့ကိုခက်ခက်ခဲခဲလောက်ကင်နေရတာပါတန်နဲ့ချီတဲ့အမိုက်တွေစုပြုံပြီးရောက်မလာတဲ့အချိန်ရလို့မရှိသလောက်ပါပဲအမိုက်တွေနေတိုင်းရောက်လာတဲ့အတွက်မနာတမ်းလိုက်ရှင်းနေရပါတယ်ကျွန်တော်မှာအမိုက်ရှင်းတဲ့ပစ္စည်းကိရိယာလည်းမရှိပါဘူ
းရေပေါ်ပေါ်လွန်မျောနေတဲ့ပလတ်စတစ်အမိုက်တွေကရေအောက်16ကီလိုမီတာလောက်ထိရောက်ပါတယ်ရူစီစီရေလောင်သမန်ကြီးထဲမှာတာမိုင်ဆက်သလုံးနဲ့ပလတ်စတစ်အမိုက်တွေပိတ်ဆို့ခဲ့တာကြောင့်ဂျန်ရွယ်လလောက်ကလေးကရထားတာပ
ါ Nous avons 4 groupes installés
Donc ကျွန်တော်မှာတာမိုင်ဆက်ကြီး4လုံးရှိပါတယ်နံပါတ်1တာပိုင်စက်ကြီးကိုတော့ရန်နာထားရပါတယ်။တာပိုင်တစ်လုံးရက်သွားတဲ့အတွက်ဓာတ်ထုတ်လို့မှုအတော့ကိုထိခိုက်ပါတယ်။တာပိုင်တစ်လုံးမှာလျှက်စစ်တအား6.3မီဂါဝတ်ထိထုတ်နိုင်ပါတယ်။စုစုပေါင်းမီဂါဝတ်30လောက်ထုတ်နေတဲ့အချိန်မှာ6.3မီဂါဝတ်တောင်မထုတ်နိုင်ဘူးဆိုတော့ဓာတ်အတော့ကိုများတဲ့ပမာဏပါ။
တာပိုင်စက်ကြီးတဲ့ညှက်နေတဲ့ပလတ်စတစ်အမိုက်တွေကိုရင်းကုန်သမားတွေနဲ့ဖယ်ရှားရှင်းလင်းဖို့အကြိုးစားခဲ့ပေမဲ့အောင်မြင်မှုမရသေးပါဘူး။တာပိုင်စက်တစ်လုံးပြက်နေတဲ့အတွက်စုစုပေါင်းလျှက်စစ်တအားထုတ်လို့မှု20ရာခိုင်နှုန်းကျဆင်းသွားပါတယ်။ဒါကြောင့်လည်းမြို့နယ်လူတို့အတွက်လျှက်စစ်တအားကိုလည်းအကန့်အသတ်နဲ့ပေးနေရပါတယ်။ဒီအခြေအနေတွေကြောင့်ရေကန်တွေထဲအမိုက်တိုက်ဆွန့်ပစ်နေတဲ့သူတွေကိုပြစ်ဒဏ်ချမှတ်ဖို့တောင်းဆိုတန်းတွေလည်းထွက်လာသလိုအိမ်တုံးဆွန့်ပစ်အမိုက်တွေလိုက်သိမ်းတဲ့အစီအစဉ်တွေလည်းထွက်ပေါ်လာပါတယ်။ဆွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးချတဲ့ကုမ္ပဏီတစ်ခုထူထောင်ထားသူနီကိုလ်မီနီမီနီကလည်းသူ့ရဲ့လှုပ်ရှားမှုတွေကိုအခုလိုရှင်းပြပါတယ
်။
ရေကန်ကြီးတဲကနေအမိုက်တွေဆက်တော့ဖို့ကျမတို့အကောင်ဆုံးလုပ်ကင်တာပါ။ရေကန်ထဲကိုအမိုက်တွေမပစ်ဖို့ထိတောင်စူးစမ်းလုပ်ကင်ပါတယ်။တချို့အိမ်တွေကသူတို့ရဲ့ပလတ်စတစ်ဆွန့်ပစ်အမိုက်တွေကိုလာသိမ်းဖို့ကျမတို့ကိုခေါ်ရလဲရှိပါတယ်။မြစ်တွေချောင်းတွေလမ်းမတွေပေါ်ကအမိုက်တွေကိုလိုက်ကောက်တဲ့လှုပ်ရှားမှုကိုလည်းကျမတို့လုပ်ကြတာပါ။အဲ့ဒီအမိုက်တွေရေကန်ထဲရောက်မတော်အောင်လုပ်ကင်ကြတာပါလို့ပြောဆိုသွားတာပါ။ကောက်ယူသိမ်းဆီလာတဲ့ပလတ်စတစ်အမိုက်တွေကတော့လှပပြီးအသုံးသက်မဲ့ချင်းအောင်ပန်းအုံအမိုက်ပုံထိုင်ခုံစတဲ့ပစ္စည်းတွေကိုပြန်ပြီးတော့ထုတ်လုပ်ပါတယ်။ဒါပေမဲ့လည်းဝန်ထမ်း10ဦးသာရှိတဲ့နီကိုလ်ရဲ့ကုမ္ပဏီဆောင်ရွက်ချက်က ပင်လယ်ထဲကရေတပေါက်ပမာဏလောက်သာထ ිය မှုရှိပါတယ်။ဒါပေမဲ့လည်းတနေ့မှာတော့ဒီလိုလုံငန်းတွေကြောင့်ကီဗူရေကန်ညံ့မှုကို90ရာခိုင်နှုန်းအထိရှော့ချနိုင်လိမ့်မယ်လို့နီကိုရဲ့ကုမ္ပဏီကမျှော်မှန်းထားတာလည်းဖြစ်ပါတယ်။ကျွန်မနှောင်းလောက်ပါ
။ဒါကတော့မစင်မကျင်းစွန့်ပစ်ခဲ့တဲ့အမိုက်တွေကြောင့်ဂွန်ဂိုနိုင်ငံကရေအားလျက်စစ်ဒါဘေးဆက်ယုံမှာစက်တွေပျက်စီးသွားရတဲ့အကြောင်းတဘာဝပတ်ဝန်းကျင်ဆိုင်ရာစောင်းပါတစ်ပုဒ်ကိုနန်းလောင်ကတင်ပြပေးခဲ့တာဖြစ်ပါတယ် VOA American အသံရဲ့အင်္ဂါနေ့မနက်ဖက်တန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအသက်တန်ရောင်သတင်းလောစတဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးပါဦးမယ်ခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့တင်ပြပေးခြင်းတဲ့အကြောင်းအရာတစ်ခုကတော့စီးပွားရေးကဏ္ဍဖြစ်ပါတယ် Ukraine စစ်ပွဲနဲ့ COVID-19 ကပ်ဘေးရောဂါကြောင့်ရိုက်ခတ်တဲ့တရားမှုတွေကိုထောက်ပြပြီးတော့ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီး WTO က2022နဲ့2023ခုနှစ်အတွက်ကမ္ဘာ့ကုန်သွယ်ရေးခန့်မှန်းချက်ကိုရှင်းချလိုက်ပါတယ်။မြန်မာနိုင်ငံတွင်းကစိုက်ပျိုးထုတ်လုပ်မှုတင်ပို့သူတွေအနေနဲ့လည်းပြပတင်ပို့ရေးအတွက်ဈေးကွက်ဝယ်လိုအားနဲ့ဈေးနှုန်းတည်ယူပို့ဆောင်ရေးဈေးရိတ်စတာတွေကိုတွက်ဆနေကြရပါတယ်။ဒီသတင်းပတ်အတွက်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
The last few years have been tumultuous for the world economy. The COVID-19 pandemic continues to deliver.
ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းကမ္ဘာစီးပွားရေးဝရုံးသုံးကဖြစ်ခဲ့ပါတယ်။ COVID-19 ကပ်ဘေးရောဂါကြောင့်ကမ္ဘာတစ်လွှားစီးပွားရေးပေါ်မှာဆက်ပြီးထိခိုက်တက်ရောက်နေဆဲပါ။အခုတခါယူကရိန်းနိုင်ငံတဲကစစ်ပွဲကြောင့်ထိခိုက်တက်ရောက်မှုကိုပါရင်ဆိုင်ရမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံတဲမှာထိတ်လန့်တုန်လှုပ်ပွဲဒုက္ခရင်ဆိုင်နေရတာတွေနဲ့အသက်ဆုံးရှုံးရတာတွေကလည်းစိတ်ထိခိုက်ကြေပွဲဝဖြစ်ပါတယ်
။ကမ္ဘာကုန်သွယ်ရေးအဖွဲ့ချီ WTO ရဲ့ညွှန်ကြားရေးမှူးချုပ်ဂိုဇီအွန်ကိုဂျီအီဝေလာကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ရုရှားယူကရိန်းပြည်ပခါကြောင့်ကမ္ဘာစီးပွားရေးအပေါ်မှာရိုက်ခတ်တက်ရောက်စီပြီးကမ္ဘာကုန်သွယ်ရေးအဖွဲ့ချီ WTO ရဲ့စီးပွားရေးပညာရှင်တွေလည်းလာမယ့်နှစ်နှစ်တာကာလအတွင်းကမ္ဘာကုန်သွယ်ရေးခန့်မှန်းချက်ကိုရှင်းချရပါတယ်။ရင်ကကမ္ဘာကုန်သွယ်ရေးမှာ 4.9 ရာခိုင်နှုန်းဖွံ့ဖြိုးလာမယ်လို့ခန့်မှန်းထားချက်ကနေ2022ခုနှစ်အတွက်ဖွံ့ဖြိုးမှု300ရာခိုင်နှုန်းအဖြစ်ရှင်းချလိုက်ပြီး2023ခုနှစ်အတွက်ဖွံ့ဖြိုးမှုကိုတော့ 3.2 ရာခိုင်နှုန်းအဖြစ်ခန့်မှန်းပါတယ်။ယူကရိန်းစစ်ပွဲကြောင့်စီးပွားရေးအပေါ်ရိုက်ခတ်တက်ရောက်မှုဟာယူကရိန်းအပြင်တခြားဒေသတွေအထိပါရောက်ရှိလာမယ်လို့ WTO ရဲ့ညွှန်ကြားရေးမှူးချုပ်ကိုစီအိုကိုဂျိုအီဝေလာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် The most immediate economic effect of the war has been a sharp spike in the prices of food
ကမ္ဘာဈေးကွက်ထဲကိုယူကရိန်းနဲ့ရုရှားတို့အဓိကတင်သွင်းနေတဲ့အရေးကြီးတဲ့ဓာတ်သတ္တုပစ္စည်းတချို့နောက်ဓာတ်မြေဩဇာစွန့်ရင်နဲ့စားနပ်ရိက္ခာဈေးနှုန်းတွေကြီးမြင့်သွားတာဆိုရင်စစ်ပွဲကြောင့်စီးပွားရေးပေါ်မှာအဓိကရိုက်ခတ်တက်ရောက်မှုဖြစ်ပါတယ်စားနပ်ရိက္ခာရှားပါမှုအလားအလာလဲပေါ်ပေါက်လာခဲ့ပါတယ
်မြန်မာနိုင်ငံတွင်းကစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူတွေကတော့ပြည်ပတင်ပို့နိုင်ရေးအတွက်အဖက်ဖက်ကစဉ်းစားသုံးသပ်နေကြပါတယ်လက်ရှိအခင်းကျင်းမှာပြည်ပဈေးကွက်ကိုတင်ပို့ရောင်းချနိုင်ရေးနဲ့စိုက်ပျိုးထုတ်လုပ်မှုတိုးချဲ့နိုင်ရေးအလားအလာတွေနဲ့ပတ်သက်လို့မြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲဖက်အတွင်ရေးမှူးကိုကျော်စိုးမင်းက VOE ကိုအခုလိုပြောပြပါတယ်
ဟုတ်ကဲ့လက်ရှိအခြေအနေကတော့ကျွန်တော်တို့ဟိုအတင်းနဲ့စကားပြောတာပေါ့နော်အဲနေတာလန်ကိုကျွန်တော်တို့ဒီနေ့တက်ခဲ့ထားပါတယ်ပြီးရင်အရှိတောင်အရှောက်ကိုကျွန်တော်တို့ဒုတိယတက်ခဲ့ပေါ့နော်အဲနှစ်ခုထားသားပါတယ်ဗျအရေသွေးပိုင်းတော့ကျွန်တော်တို့စမ်းသက်တာအောင်မြင်သွားတယ်ပေါ့နော်အရေသွေးပိုင်းမှာတော့ကျွန်တော်တို့မြန်မာနိုင်ငံထောက်ပံ့တီးအားစံမရရှိကြမရှိဘူးသို့တော့ကျွန်တော်တို့ထပ်ပို့မယ်ဆိုတော့အဲကွန်တိန်နာတွေကဈေးရန်ကြီးွားပါတယ်ဗျအဲပြီးရင်ကွန်တိန်နာဒီလေးဖြစ်တာတွေလည်းအများများတယ်ကျွန်တော်တို့ကကုန်စင်းဖြစ်တဲ့အတွက်အပြတနာနှစ်ခုနဲ့ကျွန်တော်ပို့လို့မဖြစ်ဘူးပေါ့နော်တတိယအချက်ကတော့ပါတော့ဆိုကမ္ဘာထောက်ပံ့ဈေးကွက်ပါနည်းနည်းဈေးကျတယ်ကျနေတော့ကျွန်တော်တို့ကြောင်းအားကလုခဲ့တဲ့ကိုကျွန်တော်တို့ဈေးကောင်းရပြီးမှကုန်နေတဲ့အတွက်အရင်လည်းကျွန်တော်တို့ဆက်မထွိုင်းဖြစ်တာပေါ့နော်
အဲ့တော့ကွန်တိန်နာဈေးနှုန်းတက်သွားတယ်ဆိုတော့ကွန်တိန်နာဈေးနှုန်းကဘယ်လောက်အပြောင်းလဲဖြစ်သွားလို့ပါလဲရှင်
အဲကမန်းကြီးပဲပေါ့နော်အရင်တော့ဒေါ်လာ1000ကျန်းလောက်ပဲရှိတာကအခုက1000ကျန်းကတ်သွားတယ်ဗျအဲဆိုတော့ကျွန်တော်တို့ကတော်တော်ဈေးဟသွားတယ်ပေါ့နော်အဲ့မှာလဲကျွန်တော်ချက်ချက်က plus ဖြစ်သွားတဲ့အတွက်ကျွန်တော်တို့အများကြီးစဉ်းစားနေရပါတယ်ဗျအ
ဲ့တော့ပြည်တွင်းဈေးကွက်မှာရော
အခုကျော်စွမင်းတို့ဒီထောပတ်ဒီဈေးကွက်ကရက်တည်လို့ရပါလားရှင
်အဲအခုလက်ရှိဈေးကွက်ကတော့ပြည်တွင်းမှာရက်တည်လို့ရတယ်ဗျအဲဒါပေမဲ့နောက်အများကြီးထွက်လာရင်တော့ပြည်တွင်းနဲ့ကျွန်တော်တို့ဟိုကုန်အောင်မဖြုံးနိုင်တော့ဘူးအဲ့ဒါကြောင့်ကျွန်တော်တို့အိမ်ကြီးချင်းနိုင်ငံတွေကိုကျွန်တော်တို့တက်ခဲ့ထားနေပါတယ်ဗျ
အခုဒီစိုက်ပျိုးထုတ်လုပ်မှုပေါ့နော်စိုက်ပျိုးမှုကတော့အခုချိန်မှာကျမြန်သွားပါသလားရှင
်ဟုတ်ကဲ့တချို့ကတော့ဒီအခုအနေထားရတချို့ကတော့ဟိုစိုက်ပျိုးဖို့နည်းနည်းလန့်နေပေါ့နော်ဒါပေမဲ့ကျွန်တော်နိုင်ငံမှာအခွင့်အလမ်းကတခြားအခွင့်အလမ်းတွေကအရန်နေပါတယ်အဲ့တော့ဒါဒီထုတ်ပတ်ကြီးကထုတ်ပတ်က global market ကြီးဆိုတော့သူတို့သိတဲ့အချိန်ကတော့ယာကိုင်တော့များပါတယ်ပြန်ထပ်တိုးစိုက်ဖို့ကတော့ယာကိုင်တော့များနေပါတယ်
ဟုတ်ကဲ့ရှင်။ဆရခန့်ရောက်တော့အခုလောလောဆယ်ကဒီဓာမြင့်ဩဇာဈေးနှုန်းစိုက်ပျိုးရေးသုံးကုန်ဒီလေယာသုံးကုန်ပစ္စည်းတွေရဲ့ဈေးနှုန်းကလည်းအတော်လေးတက်နေပါတယ်။ဆိုတော့ကိုချော်ဆွမင်းတို့အခုစိုက်ပျိုးထုတ်လုပ်နေသူများအနေနဲ့ရောဘယ်လိုရင်ဆိုင်နေရပါလဲရှင
်။ဟုတ်ကဲ့။အရင်နှစ်ကဆိုရင်ကျွန်တော်တို့ပလဲတဲ့အက2000ခွဲလောက်ပဲရှိရပါတော့နော်။အခုနှစ်မှာဆိုရင်6000ဖြစ်သွားတယ်ပေါ့။၄ဆလောက်တက်သွားပါတယ်ဗျ။အဲ့တော့ကျွန်တော်တို့ကကျွန်တော်ထောပတ်တောင်သူတွေကအများကြီးမကျွေးနိုင်တော့ဘူး။အော်ဂနစ်မတာတွေကိုများများကျွေးတယ်ဒါပေမဲ့တချို့အနည်းလို့ဓာတ်ဆင်တွေကိုတော့ကျွန်တော်တို့ကထိကြတာကကျတော့ chemical ပို့ထိကြတာပေါ့နော်အဲ့တော့နည်းနည်း short သုံးထားတဲ့အချိန်မှာရေသွေးပိုင်းလေးကိုတော့ကျွန်တော်တို့နည်းနည်းစိုးရိမ်ပါတယ်ဗျအဲသွင်းအားစုတွေတအားဈေးကြီးသွားတဲ့အတွက်ပေါ့နော်အဲဒီရောင်းတဲ့အချိန်မှာဈေးရပါမလားဆိုတဲ့စိုးရိမ်ပုံမှန်မှုတွေကျွန်တော်တို့စားဖြစ်နေပါတယ်ဒါပေမဲ့နောက်နေ့ဈေးကွက်မှာကြာမှာပဲဘယ်လောက်ရမလဲဆိုတော့ကျွန်တော်တို့သိနိုင်မှာပေါ့နော်
WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့စီးပွားရေးပညာရှင်များအကြီးအကဲရောဘတ်ကုမန်ကတော့လက်ရှိကမ္ဘာစီးပွားရေးမှာအလွန်ခက်ခဲတဲ့အခြေအနေဖြစ်ကြောင်း2022ခုနှစ်မှာကမ္ဘာတလွားဝယ်လိုအားအလွန်အားကောင်းခဲ့တာကြောင့်ကုန်စည်ထုတ်လုပ်ဖြန့်ဖြူးမှုဂွင်းဆက်ကြီးတစ်ခုလုံးအပေါ်မှာဖိအားတွေဖြစ်ခဲ့တာကနေအခု2022ခုနှစ်နဲ့နောက်နှစ်2023ခုနှစ်မှာတော့ငွေကြေးဖောင်းပွားမှုကြောင့်စားသုံးသူတွေရဲ့သုံးဆွဲမှုအပေါ်မှာထိခိုက်စေပြီးဝယ်လိုအားနည်းလာမယ်လို့မှန်းဆထားတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင
်မတ်တင်ကြီးတိုင်းအပတ်စဉ်တင်ပြတဲ့အပတ်စဉ်ကဏ္ဍကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ CEO ရဲ့အင်္ဂါနေ့မနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
ဖီယိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ဘေးသတင်းစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။ VOA ရဲ့အင်္ဂါနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ3249နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့ဆက်လက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်တက်တရောင်သတင်းလောင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးဖို့စီစဉ်ထားပါတယ်။အခုဆက်လက်ပြီးတော့တင်ပြပေးမယ့်အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။18ရာစုတုန်းကကဘာကျော်ပကြီးဆရာကြီးနှစ်ယောက်ကဂန္ဓာယုံအနံ့ကိုပါအသာပေးရေးဆွဲထားတဲ့ပကြီးကားတစ်ချက်ကိုဤပညာကျေးဇူးကြောင့်အမြင်နဲ့တင်မဟုတ်တော့ဘဲအနံ့နဲ့ပါခံစားလို့ရနိုင်ပါပြီ။စပိန်နိုင်ငံမက်ဒရစ်မြို့တော်ကဖရာဒိုအမှုပညာပြတိုင်းမှာပကြီကားကိုဂန္ဓာယုံအနှံ့နဲ့ပါခန်းစားနိုင်အောင်ဘလို့ဖန်တီးထားတယ်ဆိုတာကိုမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာကိုနားတော်တာဆင်နိုင်ပါ යි ခင်ဗျာ
စ
ပိန်နိုင်ငံမက်ဒရစ်မြို့တော်ကပရာဒိုအမျိုးသားအနုပညာပြတိုက်မှာဗတိကားတစ်ချက်ရဲ့အနှစ်သာရ The Essence of a Painting ဆိုပြီးတော့ထူးခြားတဲ့ပြပွဲတစ်ခုလုပ်နေပါတယ်။ဖျာကန်းထဲကိုဝင်သွားလိုက်တာနဲ့ Touch Screen ဖန်သားပြင်တွေရဲ့အဲ့ဒီဖန်သားပြင်တွေနဲ့ဆက်ထားတဲ့အနံ့ထုတ်ပေးတဲ့ Diffuser တွေရဲ့ကိုမြင်ရနိုင်မှာဖြစ်ပါတယ်။ Touch Screen တွေပေါ်မှာတော့ကန်းနာယုံကိုအဓိကအသားပေးရေးဆွဲထားတဲ့ကဘာကျော်ဗတိကားတစ်ချက်ကိုတွေ့ရပါလိမ့်မယ်။16ရာစုနဲ့18ရာစုမှာပန်းပုတ်တွေကိုအစောဆုံးအဓိကထားရေးဆွဲခဲ့သူတွေမှာပါတဲ့ Flemish ပကြီးဆရာကြီး Jan Brehel နဲ့ Flemish Baroque လက်ရာတွေကိုအပြောင်မြောင်ဆုံးရေးဆွဲခဲ့သူလို့အသိအမှတ်ပြုခံရတဲ့ပကြီးဆရာကြီး Rubens တို့နှစ်ယောက်ရေးဆွဲခဲ့ကြတဲ့ The Sense of Smell ဆိုတဲ့ပကြီးကဖြစ်ပါတယ်။အမွေးရနံ့တွေကိုအသားပေးပြီး1619-1618ခုနှစ်တွေမှာရေးဆွဲခဲ့တဲ့ပကြီးကတွေကအရာဝတ္ထုတွေကို2022ခုနှစ်မှာတော့ဤပညာအကူအညီနဲ့အနတ်ရှုကြီးနိုင်အောင်ဖန်တီးပြသထားပါတယ်
။ The painting has about between 80 and 90 objects that produce odor of some kind, mainly flowers.
ပကြီးကားထဲမှာအနတ်ရှိတဲ့အရာဝတ္ထုပေါင်း80ကနေပြီးတော့90ကျားမှရှိပါတယ်။အဓိကကပန်းတွေပါ။အဲ့ဒီတဲကမှ10ခုကိုကျွန်တော်ရွေးထုတ်လိုက်ပြီးတော့ Puch Company ကနေ Air Perfume ဤပညာနဲ့ဖန်တီးထားတဲ့ဖန်သားပြင်ပေါ်မှာပြသထားပါတယ်။ဤပညာကျေးဇူးကြောင့်ပြကန်းလာသူတွေအနေနဲ့နှင်းစီပန်း iris ပန်းလိုမျိုးပန်းမျိုးစုံနဲ့မဟုတ်ဘဲနဲ့18ရာစုတုန်းကခေတ်စားခဲ့တဲ့ရေမွေးဆွထားတဲ့လက်အိတ်စသဖြင့်ပကြီးကားထဲမှာမြင်ရတဲ့အရာဝတ္ထုတွေရဲ့အနံ့တွေကိုခန်းစားကြည့်နိုင်ပါတယ်။အနံ့သိကျင်တဲ့အရာဝတ္ထုကိုဖန်သားပြင်ပေါ်မှာနှိပ်လိုက်တာနဲ့တက်ဆိုင်တဲ့အမွှေးနိုင်တွေထွက်လာမှာဖြစ်ပါတယ်
။ electronic ပစ္စည်းတွေထုတ်လုပ်တဲ့ Samsung Company နဲ့နာမည်ကြီးရေမွေးအမှတ်တံဆိပ်တွေအတွက်အမွှေးနိုင်တွေဖန်တီးပေးတဲ့ Puch Company တို့ပေါင်းပြီးတော့ကန်းနာယုံကိုအသားပေးရေးဆွဲထားတဲ့ရှေးဟောင်းပကြီးကားတစ်ချက်ကိုအမြင်အနက်အရသာနှမျိုးလုံးနဲ့ခန်းစားနိုင်အောင်ဖန်တီးထားတာဖြစ်ပါတယ
်။ La fusión de dos sentidos visual más olfativo provoca que tu memoria sea mucho más
အမြင်နဲ့အနက်အာရုံတစ်ခုပေါင်းလိုက်ရင်ပိုပြီးတော့မှတ်မိသွားနိုင်ပါတယ်။ပကြီးကားကိုနှံ့နေထပ်ပေးလိုက်တဲ့အတွက် Rambri Harnet Rubin တို့လိုလူတွေပိုပြီးတော့မှတ်မိသွားကြမယ်ထင်ပါတယ်။ဒီပကြီးကားအန်ဟောဆက်ကောင်းလောက်အသေးစိတ်အနုစိတ်ရေးဆွဲထားတဲ့တိတ်ကောင်းတဲ့ပကြီးကားဖြစ်ပါတယ်။ကြည့်လေအနုစိတ်ဆွဲထားတာမြင်ရလေဖြစ်ပါတယ်။
အနက်အရသာနဲ့ပါခန်းစားလို့ရအောင်သူတို့လုပ်ပေးထားတဲ့ပကြီးကားက Jan Brehel ရေးဆွဲခဲ့တဲ့ The Five Senses အာယုံ၅ပါးဆိုတဲ့ပကြီးကား series တွေကကန်းနာယုံပကြီးကားဖြစ်ပါတယ်။ Brehel ကသူ့တငယ်ချင်း Rubens နဲ့ပေါင်းပြီးတော့ The Sense of Smell ပကြီးကားကိုရေးဆွဲခဲ့တာဖြစ်ပါတယ်။ Spain ဘရင်ပိုင်နဲ့ဒီအာယုံ၅ပါးပကြီးကား၅ချက်လုံးကိုလည်း Prado အမျိုးသားပြတိုက်မှာပြသထားပါတယ
်။ We were doing originally he was trying to call attention to his art.And the way we decided to do that after much thinking
သူရဲ့အနုပညာလက်ရာကိုခန်းစားစီခြင်းတဲ့အတွက်အစကတည်းကပြလိုက်မှာပြသထားတာပါအသေးချာစဉ်းစားတိုင်ပင်ခဲ့ကြပြီးတဲ့နောက်မှာတော့အာယုံ၅ပါးပကြီးကားတွေထဲကမှဂန္ဓာယုံကိုအဓိကပေါ်လွင်အောင်ဆွဲထားတဲ့ပကြီးကားကိုရွေးထုတ်ခဲ့ပါတယ်အဲ့ဒီတုန်းကဘလူအနက်မျိုးတွေဖြစ်နေခဲ့မလဲဆိုတာမျိုးပကြီးကားနဲ့ပတ်သက်လို့သိသတိမပြုဖြစ်ကြတဲ့ကိစ္စကိုအလေးထားအာယုံစိုက်လာကြအောင်လို့လုပ်လိုက်တာဖြစ်ပါတယ်
Air perfume ဤပညာနဲ့ဖန်တီးထားတဲ့အနက်၁၀မျိုးထဲမှာကဒွတ်ပင်အနက်လိမ္မော်ပန်းစပယ်ပန်းအဝါရောင်ဒက်ဖဒီးလ်စတဲ့ပကြီးကားထဲမှာပါတဲ့ပန်းရက်နံ့တွေအပြင်နန်းသစီနဲ့ကြောင်ကရိုးအနက်စတဲ့အနက်တွေလည်းပါဝင်ပါတယ်ထူးခြားတဲ့ဤပညာကြောင့်လိုချင်တဲ့အနက်အတိုင်းအတိအကျထွက်သလိုအနက်တွေရောပြီးမှွန်ထူသွားတာမျိုးမဖြစ်စေဘူးလို့ဖန်တီးထားသူတွေကပြောပါတယ်ပုံမှန်အားဖြင့်အမြင်အာရုံနဲ့သာခံစားနိုင်တဲ့ပကြီးကားတွေကိုအနက်မှာရှုကြည့်နိုင်တဲ့အတွက်ပြာခန်းလာသူတွေသဘောကျကြပါတယ်
Me parece una experiencia fantástica, ¿no? Realmente sí, los olores son auténticos, o sea que está
Tengo tu ya de atuejón lo yo no ก็ถึงมาเลยอันนั้นนี่ก็เลยตะเข้อเปญมาย่าได้อันนั้นนี่ไอ้ใต้มาเว้ยปจีกาโกเมียอยู่เนี่ยไม่หอบเว้ยปจีกาเรก็อันนั้นนี่กูก็ขันษาနိုင်เนี่ยด้วยตะมูทู้เนี่ยขันษาเจ็ดမျိုးย่าสิบาเรเราด้วยတော့เต้สิทธิ์จีนูเสียอึ่งย่าบาเร
el que menos yo creo que les animal porque pues no es el
chuno ga raw trade san ni ye anan shu chi ya da ko chai ba de leimo ban ne nin si ban ni ye anan le taik kaung ma de cha ha ri le kaung ma de da ba me chuno atwet ga raw so so ga pyo de anan ni ko a chai sou ma
et the tacho ga raw akhu lo anan ne ba khan sa lo ya da kaung bi me le baji ga ye lat ya myaw mu ga po bi thu ja de lo pyo ba de
I think it adds something but it's not that I don't like
ထူးထူးသွားတာမှန်ပေမဲ့ကျမကတော့အနံ့တွေပါလို့ပကြီးကားကိုပိုကြိုက်သွားတာမျိုးမဖြစ်ပါဘူး။ကောင်းပါတယ်။ကျမအတွက်ကတော့ပကြီးကားကိုကြည့်ရဖို့ကအရေးကြီးဆုံးလို့ထင်ပါတယ
်။ပကြီးကားကိုထူးထူးခြားခြားအနံ့အာရုံနဲ့ပါခန်းစားနိုင်အောင်လုပ်ထားတဲ့အတွက်ပြတိုက်ကိုဧည့်သည်တွေပိုလာကြလိမ့်မယ်လို့ဒီပြပွဲတာဝန်ရှိသူတွေကယုံကြည်နေပါတယ်။နိုင်ငံတကာဧည့်သည်တွေကိုပြတိုက်ကိုခေါ်လာပြရလိမ့်ရှိတဲ့အယ်လန်ညွန်ရိုလန်ဒါကတော့သူ့အလုပ်ကိုပို့ပြီးလွယ်သွားစီလို့တိတ်ကိုသဘောကျနေပါတယ်။
Aniban el turismo y sobre todo hace que llegue mucho mejor a la gente, que le motive, que le incentive, ¿no?
Porque Kido lo ngai atwe swae sa mu de khu phit pare. Lu ri po la nai aw lou nai ma de. Paji ga tat tat be so ye tchu atwe pyin sia kaung nai ne le. Paji ga re ma yi swae tha de a ya ri mya lon no. Paji ga de khu lou ye a nit ta ra paw lwin aw mya ji shin pya bo lu ba de. A khu lo myu a nat ma shu ji nai aw lou pe lai jaw tait thau khu phit pare. De ke go kaung ne a sa pyu saw ye mu de khu ba.တခြားပြတိုက်တွေမှာလည်းဒီလိုလှုပ်လာဖို့မျှော်လင့်ပါတယ်
။စပိန်နိုင်ငံမက်ဒရစ်မြို့တော်ကပရာဒိုအနုပညာပြတိုက်မှာပြသထားတဲ့နာမည်ကျော်ပဂျီကားတွေက The Sense of Smell ရှေးဟောင်းပဂျီကားကိုခေတ်သစ် Air Perfume နည်းပညာကြောင့်အနက်အာရုံနဲ့ပါခန်းစားကြည့်လို့ရနေပါပြီ။ပဂျီကားရဲ့လက်ရမြောက်မှုနဲ့အနက်ခန်းစားနိုင်တဲ့ဖန်နီးမှုတို့ကြောင့်ချီသူတွေအနေနဲ့၁၉ရာစုအစောပိုင်းကိုကိုယ်တိုင်ရောက်သွားသလိုဖြစ်စေမယ်လို့ပြပွဲတာဝန်ရှိသူတွေကပြောပါတယ်ရှင်။ကျွန်မဆူမြတ်မောမှာ
မဆူမြမွန်စူးစီးတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့မအေးသန်ကြော်ကြော်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ရပါတော့မယ်ကဘာတလွှာကထင်ရှားကြော်ကြားတဲ့လူပုဂ္ဂိုလ်တွေနဲ့စိတ်ဝင်စားစရာဖြစ်ရတွေကိုအပတ်စဉ်စူးစီးတင်ဆက်ပေးထားတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါဟောလိဝုဒ်မှာတစ်ချိန်ကနာမည်ကြီးဆုံးတွေဖြစ်တဲ့မင်းသားဘန်အက်ဖလက်နဲ့မင်းသမီးဂျင်နီဖာလိုပက်စ်တို့2004ခုနှစ်မှာကွဲသွားခဲ့ကြပြီးတော့ခုနှစ်ပေါင်း18နှစ်ကြာမှပြန်ပေါင်းထုတ်လိုက်ကြပါတယ်သူတို့ဆီးဆက်ထားတဲ့လိုဂျင်နီဖာလိုပက်စ်ကသူ့ရဲ့ရုပ်သံသတင်းလွှာ On the Jail အစီအစဉ်မှာအတည်ပြုပြောထားတာပါဂျင်နီဖာလိုပက်စ်ကမျက်ရည်ဝဲနေပြီးတော့ညလက်ဆွတ်လက်တကြင်မှာဝတ်ထားတဲ့ဗီဒီယိုကိုနှစ်ယောက်လုံးတင်ထားပါတယ်သူတို့နှစ်ယောက်က2002ခုနှစ်မှာရုပ်ရှင်ရိုက်ကူးတုံးတွဲခဲ့ကြတာဖြစ်ပါတယ်2003ခုနှစ်မှာလက်ထပ်ဖို့အစပိုင်းမှာစီစဉ်ထားခဲ့ပေမဲ့2004ခုနှစ်စမှာပဲကွဲသွားတာဖြစ်ပါတယ်အသက်52နှစ်ရှိပြီဖြစ်တဲ့ဂျင်နီဖာလိုပက်စ်ကအဆိုတော့Mark Anthony နဲ့လက်ထပ်ခဲ့ပြီးတော့သူနဲ့အမွှာရင်သွေးလေးမွေးခဲ့ပါတယ်။အသက်49နှစ်ရှိပြီဖြစ်တဲ့မင်းသား Ben Affleck ကတော့မင်းသမီး Jennifer Garner နဲ့လက်ထပ်ခဲ့ပြီးတော့ကလေး3ယောက်ရခဲ့တာပါ။အခုတော့သူတို့နှစ်ယောက်လုံးအိမ်တော်ကွဲထားပြီးသားဖြစ်ပါတယ်။သူတို့နှစ်ယောက်က2021ခုနှစ်မေလမှာပြန်ပြီးဆက်မိကြတာဖြစ်ပါတယ်ရှင်။ American ပြည်အောင်စုမှာနာမည်ကျော်အတိုင်းဝိုင်းတဲ့က Brooklyn Beckham နဲ့ American ရုပ်ရှင်မင်းသမီးNicola Pulse တို့အေပြီလ9ရက်စရဲ့သတင်းပတ်ကုံတော့ကပဲ Florida ပြည်နယ် Palm Beach ကသတို့သမီးရဲ့အိမ်မှာလက်ထပ်လိုက်ကြပါတယ် Brooklyn Beckham ကတချိန်ကအင်္ဂလန်ဘောလုံးကျော်မ David Beckham နဲ့ Spice Girl British Taste အဖွဲ့တွေက Victoria Beckham တို့ရဲ့တားကြီးဖြစ်ပြီးတော့ရုပ်ရှင်မင်းသမီး Nicola Pulse ကတော့ဘဏ္ဍာရေးနဲ့ငွေကြေးရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုလုပ်ကိုင်သူတန်းထောင်ကျွဲတစ်ထိ Nelson Pulse နဲ့တချိန်က Model Claudia Hefner ရဲ့သမီးဖြစ်ပါတယ်Brooklyn Beckham ကအသက်23နှစ်ရှိပြီဖြစ်ပြီးတော့သူကဓာတ်ပုံရိုက်တာကိုအထူးဝါသနာပါလိုက်စားသလိုလူမှုကွန်ရက်ပေါ်မှာလူသိများတဲ့စဖို့မှုလည်းဖြစ်ပါရင်မင်းသမီး Nicola Pulse ကတော့ Transformer နောက်ဆုံးရုပ်ရှင် Transformers The Last Night ရုပ်ရှင်ထဲမှာပါဝင်သရုပ်ဆောင်ထားတဲ့မင်းသမီးဖြစ်ပြီးတော့သူတို့နှစ်ယောက်ချစ်ကြိုက်နေတဲ့ဆိုတော့ကို2020အစပိုင်းမှာပဲလူများကိုအတိပေးခဲ့တာပါအဲ့နှစ်တွေမှာပဲသူတို့ဆက်ဆက်ခဲ့ကြပါတယ်အခုသူတို့ရဲ့မင်္ဂလာပွဲကိုတော့အမှုပညာနယ်ပယ်ကနာမည်ကျော်ရီနောက်ပြီးတော့အားစားချန်ပီယံတွေဒီလိုမျိုးထင်ပေါ်ကျော်ကြားသူအသံဝိုင်းကအများကြီးတက်ရောက်ခဲ့ကြပါတယ်ရှင်။ပြီးခဲ့တဲ့ရပိုင်းအတွင်းမှာပဲကျင်းပသွားတဲ့အော်စကာဆုပေးပွဲမှာအစီအစဉ်မူရည်စရာပြောတာစိတ်ဆိုးလို့စင်မော်တက်ပြီးပါရိုက်ခဲ့တဲ့ရုပ်ရှင်မင်းသား Will Smith Academy ပွဲတွေကို10နှစ်မတက်ရဘူးဆိုပြီးတော့ Hollywood ရဲ့ရုပ်ရှင် Academy ကတားမြစ်လိုက်ပါတယ်။သူကအော်စကာဆုပေးပွဲတစ်ခုတည်းမှာပဲ Hollywood Film Academy ကကျင်းပတဲ့အခမ်းအနားပဲအခမ်းအနားမှာတက်ခွင့်မရတာဖြစ်ပါတယ်။တောက်ချာနေအပီလာ၈ရက်နေ့ကပဲထုတ်ပြန်တဲ့ Academy Board အဖွဲ့ရဲ့ကြေညာချက်မှာတော့94ကြိမ်မြောက်အော်စကာဆုပေးပွဲဟာအနုပညာအတိုင်းဝိုင်းကပြီးခဲ့တဲ့နှစ်အတွင်းမှာတကယ်ကိုချီးကျူးစရာကောင်းတဲ့အလုပ်တွေလုပ်ခဲ့ကြသူတွေဆင်နွှဲရမယ့်ပွဲဖြစ်ပါတယ်။ဒီလိုပွဲမျိုးမှာ Mr. Smith ကလက်မခံနိုင်စရာဒုက္ခပေးတဲ့အပြုအမူမျိုးကြောင့်အများကြီးနှစ်နာသွားရပါတယ်လို့ပြောပါတယ်။မင်းသား Will Smith ကအေပြီလ၁ရက်နေ့မှာပဲကြေညာချက်ထုတ်ပြီးတော့ Chris Rock ကိုတောင်းပန်ခဲ့တာပါ။
ခရစ်ရော့ကလည်းသူအိတ်တောင်းမန်တာကိုလက်ခံကြောင်းပြန်ပြောခဲ့ပါတယ်။မလ29ရက်နေ့ကကျင်းပတဲ့အကယ်ဒမီဆုပေးပွဲကိုရုပ်မြင်သံကြားကနေပြောလဲဓာတ်ရိုက်ထွန်းလွှင့်ပြသတာဖြစ်ပြီးတော့ဝီလ်စမစ်ရဲ့ဇနီးဂျာဒါစမစ်နဲ့ပတ်သက်ပြီးတော့ခရစ်ရော့ကစင်ပေါ်မှာဟာတာပြောလို့ဝီလ်စမစ်ကပါတဲ့ရိုက်တာဖြစ်ပါတယ်။နောက်အဲ့လိုဖြစ်ပြီးတော့တနေ့တော့မကြပါဘူး။အကယ်ဒမီဆုတွေသူကအကောင်းဆုံးအမျိုးသားတရုတ်ဆောင်နေရာကနေဆုရရှိရာကြောင့်ဆုလက်ခံရယူရင်းနဲ့စင်ပေါ်တက်ပြီးတော့ဝမ်းနည်းစကားပြောသွားခဲ့ပါတယ်။လူတွေကတော့ Will Smith ကိုအခုလိုမျိုးစင်မမပါတဲ့ရိုက်ပြီးချင်းချင်းဘာမှမလုပ်ဖ ೇನೆ သူခုံသူပြန်လာပြီးတော့ထိုင်ခွင့်ပေးတာနောက်ပြီးတော့စင်မတခါပြန်တက်စုယူစကားပြောခွင့်ရနေတာတွေဟာပွဲစီစဉ်သူတွေစီစဉ်မှုအတုံးမကျလို့ဆိုပြီးတော့အဖြစ်တင်နေကြပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started at ဒီတက်တောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်္လာကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။အေးဒါနာကြောတင်ဆက်သွားတာပါခင်ဗျာ VOA ရဲ့အင်္ဂါနေ့မနေ့ဘက်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
မြန်မာစစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းတာခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမြန်မာပြည်သူပြည်သားတွေစီးလုံးညီညွတ်မှုရှိကြဖို့သတင်းစကားပလိုက်တယ်လို့ဤဆက်သူတွေကိုကိုးကားပြီး Righteous သတင်းတစ်ခုမှဖော်ပြထားပါတယ်ဒါဟာစစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးထိန်းသိမ်းထားတဲ့ဒေါန်ဆန်းစုကြည်စီကရှာရှာပါပါကြားရတဲ့တင်းစကားလည်းဖြစ်ပါတယ်။ပြည်သူတွေစီးလုံးညညွတ်ကြဖို့ပွတ်မွန်လင်းလင်းပြောဆိုကြဖို့မတူညီတဲ့အမြင်သဘောထားတွေကိုလည်းစိတ်ရှည်တီးခံစွာဆွေးနွေးကြဖို့တင်းစကားပါလိုက်တယ်လို့ဖော်ပြထားပါတယ်။ယူကရိန်းကိုရုရှားတွေဝင်ရောက်ကျူးကျော်တိုက်ခိုက်တာနှစ်လနီးပါးရှိလာချိန်မှာစစ်ဘေးရန်တိတ်မခံစားရသေးတဲ့ယူကရိန်းအနောက်ဘက်ကလီဗစ်မြို့မှာတနင်္လာနေ့ကမစားတုံးချီနဲ့တိုက်ခိုက်တာခံရတဲ့အတွက်ခုနှစ်ဦးတည်းမနေတိတ်ဆုံးခဲ့ရတယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။ရုရှားတပ်တွေဟာလီဗစ်အပြင်ယူကရိန်းအရှေ့ပိုင်းအပောင်းနိုင်ငံတစ်လောကတခြားပြစ်မှတ်အတော်များများကိုပစ်ခတ်ခဲ့တာဖြစ်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီက EU ဥရောပသမ္မတရဲ့ဝင်ဖို့အတွက်ရှောက်လွှာဖြည့်ပြီးကီယက်ကိုရောက်နေတဲ့ယူကရိန်းဆိုင်ရာ EU သမ္မတကြီးမက်တီမက်ဆီကတ်စ်ကိုတနင်္လာနေ့ကပေးအပ်လိုက်ပါတယ်။ဒါဟာ EU ဥရောပသမ္မတမှာယူကရိန်းပါဝင်နိုင်ဖို့လုပ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းနဲ့ယူကရိန်းနိုင်ငံသားတွေရဲ့ရည်မှန်းချက်အတိုင်းဆက်ပြီးဖြစ်မြောက်အောင်လုပ်သွားမယ်လို့သမ္မတဇယ်လန်စကီကပြောပါတယ်။ယူကရိန်းကို EU အဖွဲ့ဝင်ဖြစ်တဲ့လက်ခံတဲ့မတဲ့လာမယ့်သတင်းပတ်တွေအတွင်းမှာပဲဆုံးဖြတ်ဖို့ရှိတယ်လို့ဥရောပကော်မရှင်အကြီးအကဲကပြောပါတယ်။ယူကရိန်းမှာအခုချိန်ခါမှာတော့လူသားစာနာမှုဆိုင်ရာအပြစ်ခတ်ရစေးဖြစ်လာမယ့်အလားအလာမမြင်ဘူးလို့ကုလသမဂ္ဂအရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာတာဝန်ခံMartin Griffith ကပြောပါတယ်။အခုအချိန်မှာအပြစ်ခတ်ရစေးဖြစ်လာမယ့်အလားအလာမမြင်ရသေးပေမဲ့လာမယ့်သတင်းပတ်တွေအတွင်းဖြစ်လာနိုင်တယ်လို့ဒီတဲ့ပူကြရင်လည်းကြာနိုင်ကြောင်းပြောပါတယ်။အဓိကကရုရှားအရာရှိတွေဘက်ကဒေသလိုက်အပြစ်ခတ်ရစေးတာမျိုးကိုအခုထိမလုပ်သေးတာကြောင့်ဖြစ်ကြောင်းလည်းပြောပါတယ
်။သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့ဘက်အတန်လဲစီစဉ်တွေကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။အတန်နဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Tony Pollard နဲ့ Derek Smith တို့ဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ကျွန်တော် View ရဲ့အတန်လွင့်အစီအစဉ်တွေကိုနားတော်တာဆင်ကြတဲ့သောတာရှင်မြန်မာပြည်သူအားလုံးဘေးရန်တွေကင်းပြီးလူဝင်ဆန္ဒပြည့်ဝကြပါစေ။ကျွန်တော်ကတော့ဒီကနေ့မနေ့အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတော်ဝင်ယူခဲ့တဲ့ဇော်မိုးကျော်ဖြစ်ပါတယ်ကျွန်တော်ရဲ့အတန်လွင့်စီစဉ်တွေကိုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ
Thank you.
This program has come to you from the Voice of America, Washington.